Welcome to the Voice of America in Burmese.
မင်္ဂလာရှိရမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ကနေ2015ခုနှစ်နိုဝင်ဘာလ6ရက်တောက်ကြနေမနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC ကနေမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းနိုမီတာ2432နဲ့40တို့ကနေတိုက်ရိုက်အတန်လွှင့်နေပါပြီโอเคပါကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ
်ကျမနန္နာချမ်းပါရှင်သတင်းတွေကိုဥဆက်မိုးဝင်နဲ့တူချင်ညာပေးမှာဖြစ်ပါတယ်မြန်မာနိုင်ငံမှာလာမယ့်တနင်္ဂနွေနေ့ကျင်းပမယ့်ရွေးကောက်ပွဲတွေလွတ်လပ်မျှတမှုရှိမရှိအမေရိကန်ပြည်ထောင်စုကအနီးကပ်စောင့်ကြည့်သွားဖို့ပြင်ဆင်ထားတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။အီဂျစ်နိုင်ငံစိုင်းနိုင်ကျွန်းဆွယ်ပေါ်မှာပြီးခဲ့တဲ့တစ်ပတ်ကပြတ်ကျခဲ့တဲ့ရုရှားခီးတဲ့တင်လေယာဉ်ဟာဘုံးပေါက်ကွဲမှုကြောင့်ဖြစ်နိုင်ခြေပိုများတယ်လို့အမေရိကန်သမ္မတနဲ့ဗြိတိန်ဝန်ကြီးချုပ်တို့ကပြောဆိုလိုက်ပါတယ်။ဒီသတင်းတွေအပါအဝင်ဒေသရင်းနဲ့နိုင်ငံတကာအခြေအနေတွေကိုအခုမနက်ပြောပြသွားမှာဖြစ်ပါတယ်ရှင်
။ဟုတ်ကဲ့ပါဒီကနေ့နားဆင်ရမယ့်သတင်းလွှာရည်ထဲမှာဆိုရင်
Well, this is a very important deviation from what she has said in the past and her beliefs as she has said.
ဒါကတော့မနေ့ကပြုတ်လုပ်တဲ့သတင်းစာရှင်းလင်းပွဲကပြောကြားချက်တွေကိုအခြေခံပြီးသမရအပေါ်မှာဒေါန်ဆန်းစုကြည်ရှိတယ်လို့ပြောဆိုရေးသားချက်တွေနဲ့ပတ်သက်လို့မြမအရေးကျွမ်းကျင်သူပေါမောက်ခဒေးဗစ်စတိန်ဘက်ကပြောသွားတာပါ။အပြည့်စုံကိုသတင်းစီစဉ်ပြီးမှနားဆင်ရပါမယ်။အဲ့ဒီနောက်မှာတော့ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ခဲ့တဲ့မဲဆင်းတွေအလဲလွဲမာမာဖြစ်နေတာနဲ့ပတ်သက်လို့အချက်လက်ဆိုင်ရာပညာရှင်တို့ကအဝေးပန်လိုက်တဲ့အကြောင်းနဲ့မြမအစိုးရပြည်ထရေးဝန်ကြီးဦးကိုကိုကိုအမေရိကန်အခြေစိုက်လူခွေရင်လူခွင့်ရအဖွဲတခုကစိတ်ရာဇွဲကောင်တဦးဖြစ်ဆက်ဆွဲပြီးအေးအေးယူဖို့ကြင်ညာချက်ထုတ်လိုက်တဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒါအပြင်ဖန်စီခံထားရတဲ့ဘာကဘာအဖွဲချုပ်ဥက္ကဋ္ဌကိုကျော်ကိုကိုအပါဝင်ចောင်းသားကောင်းဆောင်တွေကိုကမာရွတ်မြို့နယ်တရားရုံးမှာရုံးထုတ်စစ်ဆေးတဲ့အကြောင်းတွေကိုလည်းကြားရမှာပါ။ဒါတွေကိုအလှည့်ပေးခြင်းအခုအရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံကသတင်းတွေကိုမတ်နန္နာချမ်းနဲ့ဦးဆောင်မွေးတို့ကကြင်ညာပေးပါမယ်ခင်ဗျာ။
လေမော်လိုက်ပါလာသူခီးတဲ့တွေနဲ့လေရင်အမှုရန်စုစုပေါင်း224ဦးစလုံးတေဆုံးခဲ့ရတဲ့အီဂျစ်နိုင်ငံစိုင်းနိုင်ကျွန်းဆွယ်ပေါ်ကပြီးခဲ့တဲ့တစ်ပတ်ကပြတ်ကျခဲ့တဲ့ရုရှားခီးတဲ့တင်လေရင်ဟာဘုံးပေါက်ကွဲမှုကြောင့်ဖြစ်နိုင်တယ်လို့သူထင်တဲ့အကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။ကျွန်တော်တို့အတိအကျတစုံတရာထုတ်ဖော်မပြောခင်မှာကျွန်တော်တို့ရဲ့စုံစမ်းစစ်ဆေးသူတွေနဲ့ထောက်လန်းရေးအတိုင်းဝိုင်းကနေဘာဖြစ်ခဲ့တယ်ဆိုတာကိုအချိန်အများကြီးပေးပြီးစုံစမ်းနေပါတယ်လို့ကြာသပတေးနေ့ကကိုင်ရိုရေဒီယိုကိုသမ္မတဥဘာမာကပြောကြားသွားခဲ့ပါတယ်ဒါပေမဲ့လည်းလေရင်ပေါ်မှာဘုံပါသွားတာတေချာပေါက်ဖြစ်နိုင်ခြင်းများတယ်လို့လည်းသူကပြောကြားခဲ့ပါတယ်အလားတူဗြိတိရှ်ဝန်ကြီးချုပ်ဒေးဗစ်ကမရွန်ကလည်းပြတ်ကျခဲ့တဲ့ရုရှားခီးတဲ့တင်လေရင်ဟာဘုံပေါက်ကွဲမှုကြောင့်ဖြစ်နိုင်ခြင်းများတယ်လို့ပြောဆိုခဲ့ပေမဲ့အီဂျစ်နဲ့ရုရှားတာဝန်ရှိသူတွေကတော့ထင်ကြေးပေးပြောဆိုမှုအဖြစ်နဲ့ပယ်ချခဲ့ကြပါတယ်လေရင်ပေါ်လိုက်ပါလာသူ224ဦးစလုံးသေဆုံးခဲ့ရတဲ့ဒီလေရင်ပြတ်ကျမှုအကြောင်းရင်းကိုကျွမ်းကျင်သူတွေကအတိအကျမသိသေးဘူးလို့လည်းအီဂျစ်သမ္မတအဗ်ဒဲဖာတာ LCC နဲ့လန်ဒန်မြို့တော်မှာမနေ့ကြာသပတေးနေ့ကမတွေ့ဆုံခင်ဝင်ကြီးချုပ်ကမရွန်ကပြောဆိုခဲ့တာပါအီဂျစ်နဲ့ရုရှားတာဝန်ရှိသူတွေကတော့လေရင်ပေါ်မှာဘုံးပါသွားတယ်လို့ကောက်ချက်ချနိုင်မဲအထောက်အထားတွေမရှိသေးဘူးလို့ပြောဆိုခဲ့ကြပါတယ
်ဆီးရီးယားမှာစက်တင်ဘာလကုန်ကလေးကလေကြောင်းကနေတက်ခတ်နေတဲ့ရုရှားလေယာဉ်တွေကိုအကာအကွယ်ပေးဖို့လေကြောင်းရန်ကာကွယ်ရေးဒုံးကျည်တွေဆီးရီးယားကိုနှစ်ပို့ထားတယ်ဆိုပြီးတော့ရုရှားလေတပ်အကြီးအကဲကမနေ့ကပြောဆိုလိုက်ပါတယ်ရုရှားစစ်လေယာဉ်တွေဟာသူတို့ရဲ့စစ်စင်ရေးအတွင်တက်ခတ်ခံရမဲ့ဒါမှမဟုတ်ရင်ပြန်ပြီးဆွဲခံရမဲ့ NDA ကြုံခဲ့ကြရတယ်လို့ရုရှားဗိုလ်ချုပ်ကြီးဗစ်တာဘွန်ဒရက်ကကွန်ဆိုမိုဆာကရာဘရာဗာရာသတင်းစာနဲ့တွေ့ဆုံတဲ့အချိန်မှာပြောဆိုခဲ့ပါတယ်။ရုရှားရဲ့လေကြောင်းတက်ခတ်မှုပေါ်ဒေတာတွင်စစ်စင်ရေးတွေလုပ်နေတဲ့တခြားနိုင်ငံတွေကပါဝေဖန်ထားတာပါ။အထူးသဖြင့်ကတော့ Islamic စစ်သည်ရ IS အစိုးရတွေပေါ်ဘုံကျဲတိုက်ခိုက်နေတာတစ်နှစ်ကျော်ကြာနေပြီဖြစ်တဲ့ညွန်ပေါင်းအဖွဲ့နိုင်ငံတွေကိုဥဆောင်နေတဲ့အမေရိကန်ကဝေဖန်နေတာဖြစ်ပါတယ်။ရုရှားလေကြောင်းတက်ခတ်မှု85ကနေ90ရာခိုင်နှုန်းအထိဟာ IS အဖွဲ့ကိုပိတ်မှတ်ထားတာမဟုတ်ဘဲတဘောရာမတင်းပါတဲ့စီးရီးယားတဘုံတွေကိုပြစ်မှတ်ထားခဲ့တာလို့အမေရိကန်ထိပ်တန်းသတ္တပန်တွေကဗိုလ်ရုံးတွေကပြောကြားခဲ့ပါတယ်
။ရုရှားနိုင်ငံအနေနဲ့သူ့ရဲ့ဩဇာအရှိန်အဝါပြပကိုပိုချက်ထွင်လာနေတဲ့အရေးကိစ္စဟာဥရောပအတွက်ကြီးမားတဲ့ပြဿနာဖြစ်တယ်လို့ဂျာမနီဝန်ကြီးချုပ်အတွက်2009ခုနှစ်ကနေ2013ခုနှစ်အထိလုံခြုံရေးအကြံပေးလုပ်ခဲ့တဲ့ဗိုလ်မှူးချုပ်အဲရစ်ဘတ်ကပြောဆိုလိုက်ပါတယ်။ဥရောပသမဂ္ဂအတွင်းတဘောရာကွဲလွဲနေမှုတွေနဲ့ကမ္ဘာအင်အားချိန်ခွင်ရှာပြောင်းလဲတဲ့ကြောင့် EU ဥရောပသမဂ္ဂရဲ့လုံခြုံရေးအနေအထားကိုအမြန်ဆုံးပြန်လည်တုံ့တက်ရလိမ့်မယ်လို့ပြောပါတယ်။ဗတ်ကဥရောပအတွက်ကာကွယ်ရေးတပ်ဖွဲ့ဖွဲ့စည်းဖို့အဆိုပြုထားတယ်လို့ဥရောပတိုက်ကုန်းတွင်းဒေသကာကွယ်ရေးအတွက်ပြင်သစ်ဂျာမနီနဲ့ပိုလန်နိုင်ငံတို့ကဥဆောင်မှုကဏ္ဍကနေပါဝင်သင့်တယ်လို့ပြောပါတယ်။နိုင်ငံတကာလုံခြုံရေးအတွက်တိုးမြင့်လှုပ်ဆောင်နေတဲ့အချိန်အခါအတွင်းဥရောပကလည်းသူ့ရဲ့အခန်းကဏ္ဍနဲ့ဗျူဟာအသစ်ချမှတ်ရေးကိစ္စကို2016ခုနှစ်နှစ်လယ်ပိုင်းမှာအဆုံးထားနောက်ဆုံးထားပြီးတော့ပြုလုပ်ဖို့ဥရောပသမဂ္ဂကသူတို့ကိုယ်တိုင်သတ်မှတ်ထားပါတယ
်။တူရကီနိုင်ငံမှာတရားမဝင်အဖွဲ့အဖြစ်ကြီးညာခံထားရတဲ့ကာဇာကစ္စတန်အလုသမားပါတီ PKK ကရွေးကောက်ပွဲနေ့မတိုင်ခင်ရွေးကောက်ပွဲရဲ့မတိုင်ခင်တူရကီအစိုးရနဲ့အပြစ်ခတ်ရပ်ထားတဲ့ကိစ္စဟာပြက်ပြဲသွားပြီဆိုပြီးတော့မနေ့ကကြီးညာလိုက်ပါတယ်။သူတို့အဆိုအဖြစ်အစိုးရရဲ့စစ်ပွဲပေါ်အာယုံဆက်မှုနဲ့နောက်ဆုံးတက်ခတ်မှုတွေကြောင်းလို့ဆိုတာတွေကိုထောက်ပြန်ထားပြီးPKK ရဲ့မူဝါဒကိုပြောင်းလဲလိုက်တာဖြစ်တဲ့အကြောင်းလဲကတ်ကိုလူလာတဲ့ Fiarat သတင်းဌာနကဖော်ပြခဲ့ပါတယ်စစ်သွေးကြွတယောက်မကြံအမြင့်ပြတ်ခြေမုံနိုင်တဲ့အထိတူရကီစစ်တပ်က PKK ကိုဆက်လက်ပြီးတော့နှိမ်နင်းသွားမယ်ဆိုပြီးတော့သမ္မတရာစစ်တာယက်ဟာဒူကန်ကဘူရူးနေမှာအခိုင်အမာပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့ဇွန်လကပြည်လုပ်ခဲ့တဲ့ရွေးကောက်ပွဲမှာသမ္မတအာဒူဝန်ရဲ့ပါတီကလူများစုနေရာကိုလက်လွတ်ခဲ့ရပါတယ်ဒါပေမဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကပြုလုပ်ခဲ့တဲ့ရွေးကောက်ပွဲမှာတော့လူများစုနေရာကိုပြန်ပြီးတော့အနိုင်ရရှိခဲ့ပါတယ
်။ UAV ကတည်းကမနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေတောက်ကြနေမနက်ခင်သတင်းတွေကိုဆက်ပြီးတော့ကြေညာနေပါတယ်မြန်မာနိုင်ငံမှာလာမယ့်တနင်္ဂနွေနေ့ကျင်းပမယ့်ရွေးကောက်ပွဲတွေလွတ်လပ်မျှတမှုရှိမရှိအမေရိကန်ပြည်ထောင်စုကအနီးကပ်စောင့်ကြည့်သွားဖို့ပြင်ဆင်ထားတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်
What I can tell you is the U.S. Ambassador Derek Mitchell, Embassy staff, USAID Assistant Administrator John Stivers.
American Tanmaji Derek Mitchell, Tanyon Wenanwe, American Nangangaga, Punbyoye Agency, Letao Jika, Jonathan Stivers, Ne, Congrats Lutoga, Tawin Shiduriha, Yueka Buekala, Deshaw, Sangji, Eke Katwama, Chite, Chang, Chadabrinega, American Nangangai, Tana, Poman, Drinza, Shinlimwe, Dwin, Pyogwaya, Poku, John Kabiga, Drinza, Drigo, Pyosu, Gera, Pipari.မြန်မာနိုင်ငံမှာရှိတဲ့အမေရိကန်တန်ယုံနေနဲ့ဥရောပသမဂ္ဂကာတာစင်တာနဲ့လွတ်လပ်တဲ့ရွေးကောက်ပွဲဖြစ်မြောက်ရေးအာရှကွန်ရက်တို့အပါအဝင်နိုင်ငံတကာကအကဲခတ်အဖွဲ့တွေကကိုယ်စားလှယ်တွေနဲ့လည်းဆက်လက်ပြီးအနီးကပ်လက်တွဲပြီးတော့ရွေးကောက်ပွဲကိုစောင့်ကြည့်သွားမှာဖြစ်တယ်လို့လည်းသူကပြောဆိုသွားခဲ့ပါတယ်။မြန်မာအစိုးရအနေနဲ့လည်းပြည်တွင်းပြည်ပကရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကိုကြိုတင်မဲပေးတဲ့လုပ်ငန်းတွေအပါအဝင်ရွေးကောက်ပွဲကိုအပြည့်အဝအကဲခတ်ခွင့်ပြုဖို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကတိုက်တွန်းခဲ့ပါတယ်။ကြတာပရင်းနေအစောပိုင်းမှာတုန်းကတော့မြန်မာနိုင်ငံကအဓိကအတိုက်ခံနိုင်ငံရေးပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆတ်စုကြည်ကရွေးကောက်ပွဲမှာတခဲနဲ့အနိုင်ရခဲ့ရင်တောင်ပြိုင်ဘက်တွေကိုလုံးဝအနိုင်ယူရမျိုးမဟုတ်ပဲအမျိုးသားပြန်လည်တက်မြက်ရေးကိုဥတီစေမဲ့အစိုးရဖြစ်စေရမယ်လို့ပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်း NLD ပါတီအနိုင်ရခဲ့ရင်တောင်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရအစိုးရအဖွဲ့ရဲ့အကြီးအကဲသမ္မတဖြစ်ခွင့်မရှိတဲ့ဒေါအောင်ဆတ်စုကြည်ကသူ့အနေနဲ့သမ္မတအထက်ကနေတာဝန်ယူဆောင်ရွက်ဖို့ရည်ရွယ်ထားတယ်လို့လည်းရန်ကုန်မြို့နယ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားသွားခဲ့ပါတယ်။ဒီသတင်းစာရှင်းလင်းပွဲမှာရွေးကောက်ပွဲမတိုင်ခင်ကြုံနေရတဲ့ပြဿနာတွေကိုလည်းထောက်ပြခဲ့တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကင်တွယ်ဖြည့်ရှင်းမှုတွေအားလည်းအားနည်းတယ်လို့ဝေဖန်ခဲ့ပါတယ်
။တနင်္ဂနွေနေ့မှာကျင်းပတော့ပဲမြန်မာနိုင်ငံကအထူးထွေးရွေးကောက်ပွဲကြီးကိုလည်လာစောင့်ကြည့်ဖို့အတွက်ဩစတြေးလျလွှတ်တော်မှ3ဦးမြန်မာနိုင်ငံကိုတွားရောက်မှာဖြစ်တယ်လို့ဩစတြေးလျနိုင်ငံသားရေးဝန်ကြီးဌာနကကြေညာလိုက်ပါတယ်။အထက်လွှတ်တော်အမတ်ဖြစ်တဲ့ Dane Smith, Scott Ludlam နဲ့ Miss Lisa Cresta တို့ဟာမြန်မာနိုင်ငံမှာရှိတဲ့ဩစတြေးလျတန်ယုံဝန်ထမ်းတွေပါဝင်တဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့နဲ့အတူပူးပေါင်းပြီးတော့လှုပ်ဆောင်မှာဖြစ်တယ်လို့မနေ့ကပြောဆိုလိုက်ပါတယ်။အခုလိုနိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကိုဖိတ်ခေါ်ခဲ့ခြင်းဟာအရင်တော့ကလည်းမတူတဲ့ကွဲပြားတဲ့အတိမတ်ပြုစရာတစ်ခုဖြစ်တယ်လို့လည်းထုတ်ပြန်ကြေညာချက်ထဲမှာရေးသားထားပါတယ်။ခံမှန်းသိရှိထားတဲ့အချက်တွေအရရွေးကောက်ပွဲကိုနိုင်ငံတကာစောင့်ကြည့်လေ့လာသူ1000ကျော်နဲ့ပြည်တွင်းကစောင့်ကြည့်လေ့လာသူ11000ကျော်ရှိလိမ့်မယ်လို့ဖော်ပြထားပါတယ်။ဩစတြေးလျနိုင်ငံဟာမြန်မာနိုင်ငံရဲ့ရွေးကောက်ပွဲကိုယုံကြည်စိတ်ချရပြီးတော့အများပါဝင်နိုင်တဲ့ပ ဖြစ်စဉ်အထမြောက်ဖို့အတွက်ဒေါ်လာ 4.2 တန်းအထောက်ပံ့ပေးထားခဲ့ပါတယ်
တောင်တရုတ်ပင်လယ်ပြင်မှာစစ်ရင်အားချက်ထွင်တာတွေမလုပ်ဖို့နဲ့ငြိမ်းချမ်းရေးကိုဆက်လက်ထိန်းသိမ်းသွားဖို့ဗီယက်နမ်မှာအလဲပတ်ရောက်လာတဲ့တရုတ်သမ္မတရှီကျင်းပင်ကိုဗီယက်နမ်ကွန်မြူနစ်ပါတီအကြီးအကဲငှူးယင်ဖူချောင်းကတိုက်တွန်းခဲ့တဲ့အကြောင်းဗီယက်နမ်အစိုးရဝက်ဘ်ဆိုက်ရဲ့ညင်ညာချက်မှာဖော်ပြထားပါတယ်တရုတ်ဗီယက်နမ်နဲ့တခြားနိုင်ငံတွေကြားသူပိုင်ကိုပိုင်ငင်းပွားနေတဲ့ရေပိုင်တဲ့ကိစ္စမှာတရုတ်ရဲ့တင်းမာတဲ့လုပ်ရက်တွေကြောင့်ယိုယွင်းနေတဲ့ဆက်ဆံရေးတွေကိုပြန်လည်တည်ဆောက်ဖို့ရည်ရွယ်ချက်နဲ့နှစ်ရက်ကြာဗီယက်နမ်ခီးစဉ်အတွင်းကြာသာပတင်းတွေကဟန်ရိုင်းမြို့ကိုတရုတ်သမ္မတရောက်လာပြီးမကြခင်မှာပဲဗီယက်နမ်ကွန်မြူနစ်ပါတီအကြီးအကဲနဲ့တွေ့ဆုံခဲ့တာပါတချိန်တည်းမှာပဲတရုတ်သမ္မတရှီရဲ့ညင်ညာချက်မှာတော့သူ့ရဲ့အလဲပတ်ခီးစဉ်ဟာတရုတ်ဗီယက်နမ်နှစ်နိုင်ငံကြားမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေကိုအဆင့်အစ်တစ်ခုစီတက်လန်းနိုင်အောင်အထောက်အကူပြုနိုင်လိမ့်မယ်လို့သူမျှော်လင့်တဲ့အကြောင်းပြောဆိုထားတာကိုတရုတ်အစိုးရပိုင်းစင်ဝါသတင်းမှာဖော်ပြထားပါတယ
်တရုတ်သမ္မတရှီကျင်းပင်နဲ့စနေနေ့တွေ့ကြမဲ့တမိုင်းဝင်တွေ့ဆုံပွဲမှာထိုင်ဝမ်နဲ့တခြားနိုင်ငံတွေရဲ့ကြားတန်တမန်ဆက်ဆံရေးနဲ့ပတ်သက်ပြီးတော့တရုတ်အစိုးရရဲ့ပြဋ္ဌာန်းသတ်မှတ်ထားချက်ကိုဖြေလျှော့ပေးဖို့အတွက်ဖိအားပေးတောင်းဆိုမယ်လို့ထိုင်ဝမ်သမ္မတမယင်ကျောကပြောဆိုလိုက်ပါတယ်။1949ခုနှစ်တရုတ်နိုင်ငံပြည်တွင်းစစ်ဖြစ်ပွားခဲ့ပြီးတဲ့နောက်ခွဲထွက်သွားတဲ့ကျွန်းဒေသရဲ့ခေါင်းဆောင်နဲ့တရုတ်ပြည်မာကြီးရဲ့ခေါင်းဆောင်တို့ဟာပထမဆုံးအဖြစ်စင်ကာပူနိုင်ငံမှာတွေ့ဆုံကြဖို့ရှိနေတာပါ။အဲ့ဒီလိုတွေ့ဆုံကြမယ့်အကြောင်းကတော့ဗော်ဟုနေမှာကြေညာခဲ့ပြီးဒီလိုတွဲဆောင်ရေးအတွက်ကာလအတန်ကြာကလေးကပြင်ဆင်ညှိနှိုင်းမှုတွေပြုလုပ်ထားခဲ့တယ်လို့ထိုင်ဝမ်သမ္မတကပြောဆိုခဲ့ပါတယ်ခင်ဗျာ
ဒါကတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်နန္ဒာချန်နဲ့ဥဆာမိုဝေတို့ကကြေညာပေးခဲ့တာဖြစ်ပါတယ်ခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုလှည့်ပေးပါစီလာမယ့်ရွေးကောက်ပွဲမှာ NLD နိုင်လို့အစိုးရဖွဲ့နိုင်ရင်အရေးကြီးတဲ့ဆုံးဖြတ်ချက်တွေကိုသူကပဲလှုပ်ဆောင်သွားမယ်လို့ဒေါက်တာဆန်းစုကြည်ကပြောကြားလိုက်တာဟာတရားဥပဒေစိုးမိုးရေးအယူအဆကိုတွေးဖီသွားတာဖြစ်တယ်လို့မြမအရေးသုံးသက်သူအမေရိကန်ပါမော့ခဒေါက်တာဒေးဗစ်စတိုင်ဘတ်ကသုံးသက်ပြောကြားလိုက်ပါတယ်မီဒီယာတွေမှာဦးစားပေးတင်ပြနေကြတဲ့ဂျမန်နေ့သတင်းစာရှင်းလင်းပွဲမှာဒေါက်တာဆန်းစုကြည်ပြောကြားခဲ့တဲ့အချက်ကိုတုံ့ပြန်ပြီးပါမော့ခစတိုင်ဘတ်ကခုလိုသုံးသက်လိုက်တာပါဦးကျော်စံသားကပြောပြအောင်မယ်ခင်ဗျာ
ဟုတ်ပါတယ်ဒေါန်ဆန်းစုကြည်အနေနဲ့မနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသူတို့ပါတီကအနိုင်ရရှိရင်အစိုးရအဖွဲ့ရဲ့အရေးကြီးတဲ့ဆုံးဖြတ်ချက်တွေအလုံးကိုသူကိုယ်တိုင်ဥဆောင်ပြီးပြုလုပ်သွားမှာဖြစ်တယ်။ဒါဟာဖွဲ့စည်းပုံဥပဒေကိုချိုးဖောက်တာမကြဘူးလားလို့သတင်းထုတ်တွေကမေးတဲ့အခါကျတော့သမ္မတအထက်ကတစုံတယောက်စီနေဆိုရင်ပတ်သက်ပြီးဖွဲ့စည်းပုံထဲမှာဘာမှဖော်ပြမထားဘူးလို့လည်းသူကပြောသွားခဲ့ပါတယ်။ဒီကိစ္စကိုသတင်းထုတ်တွေကတော့သမ္မတအပေါ်မှာဒေါန်ဆန်းစုကြည်ရှိနေမယ်ဆိုတဲ့ခေါင်းစဉ်နဲ့အရေးကြီးတဲ့အချက်တစ်ခုအနေနဲ့ထိုက်တန်းသတင်းအဖြစ်ဖော်ပြနေကြတာတွေ့ရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးပမခဒေးဗစ်စတိုင်ဘတ်ကလည်းဒါဟာတချိန်တုန်းကဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဒီဇိုင်းမမပြောလာခဲ့တဲ့တရားဥပဒေစိုးမိုးရေးဆိုတဲ့အယူဆကိုပြန်လည်ဆန့်ကျင်ရာသွေးပြီးသွားရောက်တယ်လို့အခုလိုပြောပါတယ်ခင်ဗျာ
အောင်ဆန်းစုကြည် has talked about and campaigned about the rule of law everybody should be under the law
ဒေါအောင်ဆန်းစုကြည်ဟာတရားဥပဒေစိုးမိုးရေးကိုပြောပါတယ်တရားဥပဒေစိုးမိုးရေးအတွက်စီရင်ပါတယ်လူတဲ့ဟာဥပဒေအောက်မှာရှိရမယ်။တမတာလည်းဥပဒေအောက်မှာပဲရှိရမှာဖြစ်ပါတယ်။အခုရုတ်တရက်ပဲသူကအဲ့ဒီဥပဒေအောက်ကနေလိမ့်မယ်မဟုတ်ဘူးဆိုတဲ့သဘောမျိုးပြောဆိုလိုက်ပါတယ်။ဒါဟာသူအရင်ကပြောခဲ့တာတွေသူယုံကြည်ပါတယ်လို့ဆိုတာတွေနဲ့တွေးဖီးနေပါတယ်။ဘသူမှဖွဲ့စည်းပုံဥပဒေရဲ့အထက်မှာမရှိရပါဘူး။တမတာအထက်မှာတစုံတစ်ယောက်ရှိနေတယ်ဆိုတဲ့ကိစ္စကိုဖွဲ့စည်းပုံမှာဖော်ပြထားတာမျိုးမရှိဘူးဆိုတာမှန်ပါတယ်။ဒါပေမဲ့ဒီလိုပြဋ္ဌာန်းမထားဘူးဆိုပေမဲ့သူဟာဥပဒေပေါ်မှာရှိနိုင်တယ်ဆိုတာမျိုးလည်းမဟုတ်ပါဘူးဖွဲ့စည်းပုံဥပဒေဟာတန်းပြည်ရဲ့အရေးအပါဆုံးဥပဒေပါသူကဖွဲ့စည်းပုံပြင်ပကနေဆောင်ရွက်နိုင်တယ်ဆိုတာကတော့သူကိုယ်တိုင်ဦးစားပေးလာခဲ့တဲ့အဆိုကိုဆန့်ကျင်ချိုးဖောက်လိုက်တာပဲလို့ကျွန်တော်ထင်ပါတယ
်ဆိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရခဲ့တယ်ဆိုရင်အနိုင်ရပါတီခေါင်းဆောင်အမတ်အများစုရဲ့ခေါင်းဆောင်တယောက်အနေနဲ့သူတို့အစိုးရအပေါ်မှာလွှမ်းမိုးမှုကမရှိနိုင်ဘူးလားခင်ဗျာအဲ့လိုလွှမ်းမိုးရင်တော့ဥပဒေနဲ့မညီဘူးဥပဒေကိုချိုးဖောက်တယ်လို့ဆိုရမှာခင်ဗျာ
Oh yes of course you can have an influence influence does not mean above that's very important influence
ရှိနိုင်ပါတယ်သူအနေနဲ့လွှမ်းမိုးနိုင်ပါတယ်လွှမ်းမိုးတယ်ဆိုတာအပေါ်ကနေတာမဟုတ်ပါဘူးလွှမ်းမိုးတယ်ဆိုတာဘလို့ဥပဒေပြဋ္ဌာန်းချက်မျိုးအစိုးပြုရမယ်ဆိုဒါမျိုးလုပ်လို့ရပါတယ်ဒါပေမဲ့အပေါ်ကနေလို့မရပါဘူး
ဒီမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဒေါအောင်ဆန်းစုကြည်ကအခုလိုပြောသွားခဲ့တာဖြစ်ပါတယ
်။ We said very very openly that we'll have somebody who is prepared to represent the NLD as a president but I will make all the proper and important discussions and decisions.
ကျမတို့တကယ်ကိုပုံမှန်လင်းလင်းပြောခဲ့ပြီးပါပြီ။ NLD ကိုကိုစားပြုသူတယောက်သမရတာဝန်ယူဖို့အတွက် အသင့်ပြန်ထားပြီးရှိပါတယ်။ဒါပေမဲ့အစိုးရဖွဲ့နဲ့ပတ်သက်တဲ့အရေးကြီးတဲ့ဆွေးနွေးမှုတွေဆုံးဖြတ်ချက်တွေအားလုံးအတွက်ကျမကပဲလှုပ်သွားမှာပါ။အစိုးရအဖွဲ့ကိုကျမကကြီးကြပ်မှာဖြစ်တယ်လို့ကျမတို့ NLD ရဲ့မူဝါဒတွေနဲ့အညီတာဝန်ယူလှုပ်ဆောင်ဖို့သမရတယောက်ရှိပါတယ်။ဒါဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ရမကြပါဘူး။သမရအထက်မှာတစုံတယောက်ရှိနေတယ်ဆိုတာနဲ့ပတ်သက်ပြီးဖွဲ့စည်းပုံအခြေခံဥပဒေထဲမှာပြောမထားပါဘူး
။ဒီပြောဆိုချက်ကြောင့်ရွေးကောက်ပွဲအပြီးကာလမှာတစုံတရာရိုက်ခတ်မှုရှိလာလေမလားဆိုတာကလည်းသုံးသပ်သူတွေကစိတ်ဝင်စားစောင့်ကြည့်နေကြပါရခင်ဗျာ
။ဦးကျော်စန်းသားပြောပြသွားတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ခဲ့တဲ့မဲပေးရမယ့်သူတွေရဲ့နာမည်စင်းတွေအလွဲလဲမှားမှားဖြစ်နေတာဟာတတိချာချာစနစ်ကြမလုပ်ခဲ့တာကြောင့်လို့အချက်လက်ဆိုင်ရာပညာရှင်တို့ကဝေဖန်လိုက်ပါတယ်။မဲပေးရမယ့်အချိန်ရပ်ပိုင်းသာလိုတော့တာမျိုးရှိတဲ့မဲစင်းနဲ့မဲပေးဖို့လောက်ရမှာမဲအပေါ်တွေနဲ့ရွေးကောက်ပွဲရလဒ်ကိုတမျိုးတစ်ပုံပြောင်းလဲဖို့ကြိုးစားမှုတွေအတွက်မဲယုံစောင့်ကြည့်စစ်ဆေးတဲ့ပါတီနဲ့အရက်ဖတ်အဖွဲ့စည်းတွေအခန့်ကဏ္ဍဟာအရေးပါတယ်လို့လည်းသူကပြောပါတယ်။အပြည့်စုံကတော့ဒေါခင်မျိုးသက်ကပြောပြပေးမှာပါ။
လွတ်လပ်ပြီးမျှတာတဲ့ရွေးကောက်ပွဲတစ်ခုဖြစ်လာစေဖို့အတွက်လိုအပ်ချက်တွေမှာပထမဆုံးမဲဆင်းမှန်ကန်တိကျဖို့ကအသိကိုအရေးပါပါတယ်။အခုမြန်မာနိုင်ငံမှာတနင်္ဂနွေနေ့ကျင်းပတော့မယ့်ရွေးကောက်ပွဲအတွက်မဲပေးရမယ့်သူတွေရဲ့စင်းတွေမမှန်မကန်ဖြစ်နေတယ်လို့မဲပေးမယ့်သူတွေအပြစ်တင်နေကြတာဟာကွန်ပျူတာနည်းပညာကိုသုံးပြီးစင်းတွေပြင်ဆင်ချိန်မှာစနစ်တကျအချက်လက်တွေကိုမထည့်သွင်းတာကြောင့်လို့ American တက္ကသိုလ်ကအချက်လက်ဆိုင်ရာပညာရှင်ဦးမြင့်ထွေးကပြောပါတယ်
။စီးရင်မှားတာကရှင်းရှင်းလေးပဲထည့်တဲ့နံပါတ်တွေမှားလို့ပေါ့လူတရာထည့်ရင်တရားရိုက်ထုတ်လိုက်လူတရာထွက်ရမှာပေါ့လူတယောက်ရဲ့နာမည်ကိုမောင်းကြည့်လို့ရိုက်ထည့်ရင်ပြန်ထွက်လာမောင်းကြည့်ပဲထွက်ရမှာပေါ့ဒီမှာဒီမှာတကောင်စင်းရှိတယ်လာပါကမှာဘလို့ကပဲဆရာတကောင်စင်းကောက်ထားသေးတယ်ထပ်ပြီးတော့အဲ့ဒီနံပါတ်တွေနဲ့ဆက်လို့ရတယ်အဲ့ဒါတွေနဲ့ဆက်လိုက်ရင်ပြီးရင်ကဲဘလောက်မှားလဲမှားမှာပဲတရားကဲတော့နှစ်ရာကဲတော့မှားမယ်ကဲအဲ့ဒါဆိုရင်လက်ခံနိုင်တယ်ပြီးရင်လွတ်တော့လိုက်လို့ရဆိုတော့အဲ့ဒီလိုမလုပ်ခဲ့လို့မှားတယ်ဒါပေမဲ့ခဲ့တာကဘလောက်အခုတည်းကလည်းကမ္ဘာရှင်ကတောင်းဝန်စီရကောင်းတာမှားတယ်ဆိုရင်မှားတာပဲထိုင်ပြောတယ်ငါတို့ထုတ်လိုက်တဲ့နံပါတ်တီလူတသိန်းအတွက်ထုတ်တဲ့အချိန်မှာလူတစ်ထောင်ပဲမှားပါတယ်လို့လူတရာပဲမှားပါတယ်တော့မပြောနိုင်ဘူးအင်မတန်တောင်းဝန်စီရကောင်းတယ်ဒီကပြောရရင်တော့တို့သေးသေးချာချာစနစ်တကျမလုပ်ခဲ့ဘူးဆိုတာရှင်းရှင်းလင်းလင်းပဲမကြိုက်ထားတဲ့စီးရီးမှာကြည့်လိုက်အမြင်နေရ
ရွေးကောက်ပွဲကော်မရှင်ကမဲရှင်ကိုနှစ်ကြိမ်တိုင်တိုင်ထုတ်ပြန်ပြီးချိန်မှာရှင်းတွေမှန်ကန်မှုမရှိတဲ့ပြင်မဲပေးဖို့တပတ်ပဲလိုတဲ့အချိန်ထိလူပိုတွေတောင်းကနန်းထိရှိနေတာတွေ့ရတယ်လို့ NLD ပါတီကကော်မရှင်ကိုတိုင်ကြားခဲ့တာတွေ့ရပါတယ်။ကော်မရှင်ကရွေးကောက်ပွဲမတိုင်ခင်ပြန်လည်စီစစ်ပေးမယ်လို့ပြောပေမဲ့ဘဝင်မကျဖြစ်နေသေးပါ။တတိယအကြိမ်ကို November 2ရက်နေ့ထုတ်ပြန်ခဲ့ပေမဲ့ဘယ်သူမှပိုင်ပိုင်နိုင်နိုင်မစစ်ဆေးနိုင်ကြပါဘူး။အခုချိန်မှာမဲဆင်းမှားတာကိုဘာမှပြန်ပြန်လို့ရမှာမဟုတ်တော့တဲ့အတွက်ရှိတဲ့ဆင်းအတိုင်းပဲမဲပေးဖို့လိုရတော့မှာပါ။ဒါပေမဲ့မဲပုံရိုက်ထားတယ်ဆိုတော့ပြောကြားချက်တွေအတွက်တန်တဲ့ကင်းအောင်လှုပ်လို့ရတဲ့ဤတော့ရှိတယ်လို့ပြောပါတယ်
။ဘာလို့လို့ရမလဲဆိုတော့နံပါတ်၁ကရှိတဲ့မဲကိုတတ်နိုင်သလောက်မှာအောင်လိုရတော့ဆိုတော့အခုချိန်မှာဆိုရင်ရက်ွက်တိုင်းမှာရှိတဲ့မဲယုံတွေအားလုံးမှာဘသူကမဲပေးခွင့်ရှိတယ်ဘသူကမဲပေးခွင့်မရှိဘူးဆိုရယ်စာဦးကြီးတို့ကတော့ရောက်နေမှာ။ဘာလို့အဲ့ဒါမရှိလို့ရှိရင်မပေးတယ်ဘသူကမသိဘူး။ဆိုတော့ဘာလုပ်တယ်လဲဆိုတော့အခုဆိုရင်ပါတီတွေရှိတယ်။အဲဝင်ဝွေးမဲ့ပါတီတွေ။အဲ့ဒီပါတီတွေကကိုယ်စားလှယ်တွေကအဲ့ဒီမဲစင်းရဲ့ဘေးမှာထိုင်ပြီးတော့ထိုင်တဲ့။ဒီမှာဆိုရင်လည်းဒီကိုယ်ပါတီအတွက်ကိုရအောင်ဆိုပြီးတော့ဘေးမှာထိုင်တယ်။ထိုင်ပြီးရင်ဟလာမဲလာပေးရဲဆိုအဲ့ဒီလူမဲပေးတဲ့ဥစ္စာကိုမာကာရီချက်လိုက်လို့ရှိရင်မဲရုပ်ပိတ်သွားတဲ့အချိန်ကျပါရှစ်လဲဆိုအဲ့ဒီစာအုပ်ကိုကြည့်လိုက်ရင်ဒီနေ့လူပနည်းအောင်မဲပေးသွားတယ်ထားပါတော့ကျွန်တော်တို့လူ2000ပေးလို့ရတယ်ရက်ွက်ွက်မှာလူပေါင်း18900လာပေးသွားတယ်ဆိုရင်1100မလာဘူးပေါ့ဆိုရင်အထဲမှာရှိတဲ့မဲကိုရှိတယ်နဲ့မဲက18900ပဲရှိရမယ်မဲပုံရိုက်ထားတယ်ဆိုတော့ကောလာဟာလာလည်းပျောက်သွားလိမ့်နောက်တစ်ခုကထိုင်ကြည့်နေတဲ့လူပါတီရလူတွေစီမှာလည်းစာအုပ်ရှိတယ်ပါတီ၄ခုပြိုင်၄အုပ်ပေါ့လေစီရင်သိမ်းတဲ့အချိန်မှာအဲ့ဒီ၄အုပ်စလုံးမှာရှိတဲ့နံပါတ်တွေအကုန်လုံးညီးနေရတယ်အဲ့ဒါဆိုရင်ရှိတဲ့ဟာပြီးတော့အကောင်းဆုံးလုပ်လို့ရတာပေါ့လေ
ဒါကြောင့်မဲယုံစောင့်ကြည့်ဆစ်ဆေးတဲ့ပါတီနဲ့ရက်ဖဲအဖွဲ့စည်းတွေရဲ့အခန်းကဏ္ဍဟာတိတ်ကိုအရေးပါတယ်လို့ဆိုပါတယ်။မြန်မာစုကခန့်ပြူထားတဲ့ပြည်ပစောင့်ကြည့်မှုတွေကိုအားကိုးနေမဲ့အစားမဲယုံမှာစောင့်ကြည့်ခွင့်ရတဲ့ပြည်ရင်းကတာဝန်ရှိသူတွေကမှတ်တမ်းသေးသေးချာချာပြုစုပြီးအမှားကိုထောက်ပြတင်ပါတယ်လို့လည်းပြောပါတယ်
။နိုင်ငံခြား observer တွေကိုအားကိုးလို့မရအောင်နိုင်ငံခြား observer တွေကချိပြီးရင်ပြန်သွားမှာပဲ။ပြီးရင်တို့ကမကောင်းဘူးမကောင်းဘူးရေးမှာပဲ။ကောင်းရင်ကောင်းနေရေးမှာပဲ။တို့ကဒီချက်ဘာမှပုံမလုပ်တော့ဘူး။အလုပ်တင်လဲဆိုကျွန်တော်တိုင်းပြည်မှာရှိတဲ့လူတွေအကုန်လုံးအဲဒီမှာတာဝန်ရှိတဲ့လူတွေလက်ရှိအနာရရောပြိုင်နေတဲ့လူတွေရောတတိပုဂ္ဂလတွေရောအကုန်လုံးအစီမဲယုံမှာဒီပါလုပ်တင်လဲဆိုတော့အခုရွေးချယ်ဒီမော်ကြီးကော်မရှင်နေနဲ့ဒီလူကြီးမဲယုံမှာတရားဝင်စောင့်ကြည့်ခွင့်ရှိတယ်ဒီလူတွေကနေပြီးတော့မကြိုက်လို့ရှိရင်တို့ complaint လုပ်လို့ရတရားဝင်ရေးခွင့်ရှိတယ်အဲ့ဒီလိုလုပ်ရင်ဘလောက်မှန်းတယ်ဘလောက်မှားတယ်ဘလောက်ပြဿနာရှိတယ်ဆိုတာအများကြီးပွင့်သွားမှာပေါ့ဗျာ အားလုံးကောင်းသွားမလားဆိုတော့အားလုံးတော့မကောင်းသွားဘူးပေါ့ကျွန်တော်စနစ်ကလေးတစ်ခုဝင်လာတာပေါ့အားလုံးညင်သွားတာပေါ့အဲ့ဒါဆိုရင်စိုးတင်းတလောက်လည်းမစိုးသွားဘူးပေါ့ညာ
တနိုင်ငံလုံးအတွက်မဲပေးခွင့်ရှိသူ33သန်းကျော်ရှိနေပေမဲ့တနင်္ဂနွေနေ့မဲပေးချိန်မှာဘယ်လောက်ထိအဆင်ပြေပြေမဲပေးနိုင်ကြမလဲဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်ပါတယ
်ရွေးကောက်ပွဲကျင်းပဖို့ရပိုင်းသာကျန်တော့တဲ့အချိန်ထိမဲဆန္ဒရှင်စည်းနေခမောက်ကမဖြစ်နေပါတယ်ဘာကြောင့်များမဲစည်းနေအမမအရင်ရင်ဖြစ်နေရပါသလဲရွေးကောက်ပွဲပေါ်မှာရောဘယ်အတိုင်းအတာထိရိုက်ခတ်လာနိုင်ပါသလဲဆိုတာကိုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ဘာဝင်ဆွေးနွေးလို့တဲ့သောရရှင်နေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-38-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကနေတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါ रे ခင်ဗျာတိုက်ရိုက်လေးလိုင်းအစီအစဉ်ကကျေးဇူးပါ रे ခင်ဗျာ
စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ကြဖို့ကိုထပ်ပြီးဖိတ်ခေါ်လိုက်ပါ रे ခင်ဗျာခုဆက်လက်ပြီးတော့မြန်မာအစိုးရပြည်ထရေးဝန်ကြီးဦးကိုကိုကိုအမေရိကန်ခြေစိုက်လူခွင့်ရေးအဖွဲ့တစ်ခုကစစ်ရာဇဝတ်ကောင်တူဖြစ်ဆွတ်ဆွဲပြီးတော့နိုင်ငံတကာဥပဒေနဲ့အညီအရေးယူပေးဖို့တိုက်တွန်းလိုက်တဲ့အကြောင်းထုတ်ပြန်ချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။ဦးကိုကိုဟာနိုဝင်ဘာလ6ရက်နေ့မှာမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့ဂျနီဗာမြို့ကကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ပုံမှန်လူခွင့်ရေးအခြေအနေစစ်ဆေးကြနာမှု UPR ကိုမြန်မာနိုင်ငံကိုကိုစားပြုပြီးတက်ရောက်ဖို့ရှိနေချိန်မှာခုလိုထုတ်ပြန်လိုက်တာဖြစ်ပါတယ်။အပြစ်သတင်းပြည်စုံကိုကျွန်တော်ကပဲဆက်လက်ပြီးပြောပြပေးပါမယ်ခင်ဗျာ။လူခွင့်ရေးကိစ္စတွေကိုနိုင်ငံတကာဥပဒေတွေနဲ့အညီရေးရင်ဖြေရှင်းဖို့တွန်းအားပေးလှုပ်ဆောင်နေတဲ့ New York မြို့အခြေစိုက် Global Justice Center နဲ့မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့လူခွင့်ရေးချိုးဖောက်မှုဖြစ်ရပ်တွေကိုမှတ်တမ်းတင်အရေးယူဖို့လှုပ်ဆောင်နေတဲ့ Justice Trust ရှင်းနေအဖွဲ့တို့ပူးပေါင်းပြီးနိုဝင်ဘာလ6ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒီလိုကြေညာချက်ထုတ်လိုက်တာနဲ့ပတ်သက်ပြီး Global Justice Center အဖွဲ့ကဥပဒေရေးရာဒါရိုက်တာ Alika Radhakrishnan ကနိုဝင်ဘာလ9ရက်နေ့ကအခုလိုပြောပြခဲ့ပါတယ်။
The fact that Burma's human rights record is being evaluated tomorrow in
မြန်မာနိုင်ငံရဲ့လူခွင့်ရေးမှတ်တမ်းတွေနဲ့ပတ်သက်လို့မနေ့ဖြန်ဂျနီဗာမှာစစ်ဆေးတုံ့တက်ဖို့ရှိနေပါတယ်။ကျမတို့ရဲ့တုံ့တက်ချက်အရတော့မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတိုးတက်မှုလုံးဝမရှိခဲ့ပါဘူး။ဒါအပြင်လူခွင့်ရေးကောင်စီကြားနာစစ်ဆေးမှုမှာမြန်မာနိုင်ငံကိုကိုစားပြုပြီးကော်မတီရဲ့ခေါင်းဆောင်အဖြစ်ပြည်ထောင်ဝန်ကြီးဦးကိုကိုကိုခန့်အပ်လိုက်တယ်လို့သိရတဲ့အတွက်အရန်ပဲအံ့ဩမိပါတယ်။ဦးကိုကိုဟာတောင်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုဖြစ်နေရှိနေစဉ်2005ခုနှစ်ကနေ2008ခုနှစ်အတွင်းကမြန်မာနိုင်ငံအရှေ့ပိုင်းဒေသတွေမှာစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်တာဝန်ရှိသူအဖြစ်တွေ့ရှိထားတဲ့အစီရင်ခံစာတစ်စောင်ကို Harvard တက္ကသိုလ် Human Rights Clinic ကပြီးခဲ့တဲ့နှစ်ကထုတ်ပြန်ခဲ့ပါတယ်။ဒါအပြင်ဦးကိုကိုဟာပြည်ထောင်ဝန်ကြီးဖြစ်နေပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့အထောက်အထားတွေလည်းရှိပါတယ်။သူဟာလက်ပောင်းတောင်ကျင်းနီတပ်ထုတွင်ဆန္ဒပြမှုမှာပါဝင်တဲ့တန်ဃာတော်တွေကို force press အဖြူပါဝင်တဲ့မီးလောင်ပုံအသုံးပြုပြီးတော့မီးလောင်ပုံအသုံးပြုပြီးနှိမ်နှင်းခဲ့တာနဲ့မနစ်ကဆန္ဒပြចောင်းသားတွေကိုအကြမ်းဖက်နှိမ်နှင်းခဲ့တဲ့ကိစ္စတွေအတွက်တာဝန်ရှိသူလည်းဖြစ်ပါတယ်။ဒီလိုပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်ဆွဆွဲခံထားရသူတဦးကိုနိုင်ငံကိုစားပြုပြီးလူခွင့်ရေးအခြေအနေကောင်းမွန်ပါတယ်လို့ပြောကြရမှာဥဆောင်မှုခန့်လိုက်တာကိုကြည်ချင်းအဖြစ်မြမဆိုးရဟာလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဘလောက်အလေးနဲ့ထားမှုရှိတယ်လဲဆိုတာကိုသိနိုင်ပါတယ
်ဥကိုကိုဟာဂျနီဗာမြို့ကိုကုလသမဂ္ဂတန်တမန်တဦးဖြစ်လာရောက်มาဖြစ်တဲ့အတွက်သူ့ကိုဖမ်းဆီးအရေးယူတာတွေမပြုတ်လုံနိုင်ပေမဲ့အနာဂတ်မှာသူ့ကိုနိုင်ငံတကာဥပဒေတွေနဲ့အညီတရားစွဲဆိုတဲ့အခါအခုဆွဆွဲချက်တွေကိုအခြေခံဖြစ်ယူနိုင်မှုရွယ်တယ်လို့အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။နိုင်ငံတကာစစ်ရာဇဝတ်မှုခုံရုံး ICC ဟာဆူဒန်နဲ့လီဗျားနိုင်ငံတွေရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးအရေးယူဆောင်ရွက်ပေးဖို့ကုလသမဂ္ဂတိုက်တွန်းလှုံ့ဆော်ခဲ့တယ်လို့မျိုးမြန်မာနိုင်ငံအပေါ်မှာလည်းအလားတူလှုံ့ဆော်နိုင်လိမ့်မယ်လို့ကြေညာချက်ထဲမှာပါရှိပါတယ်။မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းလောက်ပဲလိုရတဲ့အချိန်မှာအခုလိုအချိန်ကြိုက်ပြီးကြေညာချက်ထုတ်လိုက်တာနဲ့ပတ်သက်ပြီးတော့လည်းသူမကအခုလိုရှင်းပြပါတယ်
။ You know, hopefully there are free and that they're truly democratic, but
အခုလာမယ့်ရွေးကောက်ပွဲဟာလည်းလွတ်လပ်ပြီးတရားမျှတဖို့မျှော်လင့်ချက်ရှိနေပေမဲ့တကယ်စစ်မှန်ပြီးတော့တာဝန်ယူမှုရှိတဲ့ဒီမိုကရေစီအစိုးရဖြစ်လာဖို့ဖွဲ့စည်းပုံအရအတားအဆီးတွေရှိနေတယ်ဆိုတာကိုသိရအောင်ပါဒီရွေးကောက်ပွဲမှာ NLD ပါတီအနေနဲ့အပြည့်အဝအနိုင်ရခဲ့ရင်တောင်မှဒ တကယ်ဒီမိုကရေစီအစိုးရဖြစ်လာဖို့ကြီးမားတဲ့အတားအဆီးတွေရှိနေအောင်မှာပါအကြောင်းကတော့2008ခုနှစ်ဖွဲ့စည်းပုံခြေခံဥပဒေအရမြန်မာအစိုးရရဲ့ဖွဲ့စည်းပုံဟာအရင်စစ်အစိုးရရဲ့ဖွဲ့စည်းပုံကနေပြောင်းလဲသွားမှာမဟုတ်ဘဲစစ်မှန်တဲ့ဒီမိုကရေစီဖြစ်လာဖို့အတားအဆီးတွေဆက်ပြီးတော့ဖြစ်နေအောင်မှာပါ
ဥက္ကကိုဟာစစ်တပ်အရာရှိဖြစ်နေကောပြည်ထောင်ဝင်ကြီးဖြစ်နေပါကျွလွန်ခဲ့တဲ့ပြစ်မှုတွေအများကြီးရှိခဲ့ပေမဲ့အရေးယူခြင်းမခံရတဲ့အပြင်အစိုးရအဖွဲ့ထဲမှာယာတုတွန့်မြင့်ပေးခံရတာမျိုးလည်းတွေ့နေရပါတယ်အမေရိကန်လိုနိုင်ငံနေအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးတွန့်မြင့်မှုစူးစမ်းနေချိန်မှာစစ်မှန်တဲ့ဒီမိုကရေစီဖြစ်လာအောင်ပြောင်းလဲဖို့ဘယ်အရာတွေကအဟန့်တားဖြစ်နေလဲဆိုတာရဲ့မြန်မာအစိုးရအဖွဲ့ထဲမှာဘယ်သူတွေကိုတော့သတိထားစောင့်ကြည့်ဖို့လိုတယ်ဆိုတာတွေကိုသိအောင်လို့ Global Justice Center အဖွဲ့အနေနဲ့ထောက်ပြကြင်တာဖြစ်တယ်လို့လည်းသူမကပြောပါတယ်
။ဒါကတော့ပြည်ထောင်ဝန်ကြီးဦးကိုကိုကိုအမေရိကန်ခြေစိုက်လူ့အခွင့်အရေးအဖွဲ့တခုကနိုင်ငံတကာဥပဒေနဲ့အညီရေးယူပေးဖို့တိုက်တွန်းတဲ့အကြောင်းသတင်းဖြစ်ပါတယ်။ဦးဆက်လက်ပြီးတော့မကြသေးခင်ကဖမ်းဆီးခံထားရတဲ့ဘာကာပါမြာအဖွဲ့ချုပ်ဥက္ကဋ္ဌကိုကျော်ကိုကိုအပါအဝင်ចောင်းသားခေါင်းဆောင်တွေကိုကမာရွတ်မြို့နယ်တရားရုံးမှာရုံးထုတ်စစ်ဆေးခဲ့ပြီး၄ဦးကိုပုံမှန်၅ခုနဲ့တရားစွဲဆိုထားပါတယ်ကိုကျော်ကိုကိုကတော့အင်းဆိုင်ထောင်တွင်ရောက်တဲ့အထိစစ်ကြောရေးလုပ်နေတယ်လို့မိသားစုကပြောပြတယ်လို့ဆိုပါတယ်မအေးအေးမှာကသတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ဘာကတမြာအဖွဲ့ချုပ်ဥက္ကဋ္ဌကိုကျော်ကိုကိုနဲ့တာယာရီထောင်မှာထိမ့်သိမ်းခံထားရတဲ့ဘာကတခေါင်းဆောင်ကိုနန္ဒဆင်အောင်အပါအဝင်ဘကတာចောင်းသားတွေကိုကမာရွတ်မြို့နယ်တရားရုံးမှာကြာသာပရိနေကရုံးထုတ်ခဲ့ပါတယ်။မကြသေးခင်ကဖမ်းဆီးခံနိုင်ရတဲ့ဘကတာဥက္ကဋ္ဌကိုကျော်ကိုကိုကတော့အင်းစိန်ထောင်ရောက်တဲ့အထိစစ်ကြောမင်းမြတ်မှုတွေလုပ်နေစေဖြစ်တယ်ဆိုပြီးသူကပြောကြောင်းဖခင်ဖြစ်သူဦးကျော်ကဆိုပါတယ်
။တော်တော်ရှောက်စစ်နေတယ်ခင်ဗျ။အဲ့ကြတယ်ပြီးတော့တောက်ပိတ်တဲ့ချိန်ကြီးဖြစ်တယ်တဲ့။ရုံးထုတ်ပြီးတော့ဒီပိုင်းယူပြီးတော့အင်းစိန်ထောင်ရောက်တဲ့ခါကျစစ်တယ်ခင်ဗျ။တော်တော်ရှောက်စစ်နေတယ်ခင်ဗျ။အဲ့ကြတယ်ပြီးတော့တောက်ပိတ်တဲ့ချိန်ကြီးဖြစ်တယ်အဲနေလဲဖြစ်နေတယ်ဆိုရယ်အဲ6လောက်ဖြစ်မှာပေါ့ခင်ဗျာကက်ဘို30 31 7 2 3လောက်ဖြစ်မှာပေါ့ရင်းချက်တိုင်းကိုပြီးတော့ပါပဲရင်းချက်တိုင်းကိုဖြစ်နေတဲ့ကြောင့်သူ့ကိုဖြစ်တော့ကြီးရဲ့အလုပ်တော့ဆက်စ်ပလားမဖြစ်လားမသိဘူးလေ
ကိုကျော်ကိုကိုပါဝင်ចောင်းသားကောင်းဆောင်တွေကိုပုံမှန်905ခွေပုံမှန် 78 နဲ့လဲတရားဆွဲဆိုထားပါတယ်ဒီပုံမှတ်တွေဟာအမြင့်ဆုံးပြစ်ဒဏ်ဘယ်လောက်ထိပေးနိုင်တယ်လဲဆိုတာကိုတော့ចောင်းသားတွေရဲ့အကျိုးဆောင်ရှိနေတူဖြစ်တဲ့ဦးသိန်းသန်းဦးကအခုလိုပြောပါတယ်
ဟုတ်အများဆုံးပြစ်ဒဏ်ကတော့ဟောပါပဲနှစ်နှစ်ကြည့်ပါပဲဒါပေမဲ့တပေါင်းနဲ့မသေးသေးနဲ့ပြီးကြားတွေလုပ်ရင်တက်တာနေတယ်လေအပုံမှန်ဆက်စစ်ကတတ်တာ143 9000ရတတ်တာစီသလိုစီအများကြီးပြစ်တော့မှာပေါ့နန္ဒပြက်ဟော60ကျော်လေအပုံမှန်ဆက်စစ်ကိုနားတမှုနားတမှုဒါမျိုးလည်းအများကြီးရဲ့9000ခါခွေဘလူဒီယန်းနာပဲဟောတရားမဝင်စုဝေးမှာပါဝင်မှုနောက်ဖြုတ်ခွဲတာအမင်းပေးတဲ့ခါမှာကပယ်လေးနဲ့နေမှုကဒါမျိုးတွေပေါ့နော်ကြားသမီးကကုန်လျှောက်တက်တာလေဆိုတော့နန်းဆယ်ကဒီဟွာနဲ့ပေါ့နော်6လကြီးအရင်ဆုံးပြည်တန်းချတယ်ပူပေါင်း60စဉ်းစားလိုက်ပြီးတော့တစ်ချက်နဲ့တော့သွားမှာပေါ့အဲ့ဒါမျိုးမန္တဥတွေနဲ့မကြည့်ဘူးလားဘာဆိုတော့ဟိုချစ်လို့မှုတစ်ခုတည်းကိုနှစ်ခါပြေးပေးလို့မရဘူးလေအဲဆယ်နေချစ်တက်တယ်ဆိုချစ်တက်တယ်အဲ့ဒီဆယ်နေချစ်တက်တယ်ပြန်ဖို့ပေါ့နော်အာဒီနာချက်တယ်လို့ဒီဟာတမှုဟွာတမှုလို့ဒါဥတွေတက်တဲ့မှာတိုက်ယူပ
ါကိုကျော်ကိုကိုကတော့2008ခုနှစ်ဖွဲ့စည်းပုံအောက်ကလှုပ်ဆောင်မဲ့2015ရွေးကောက်ပွဲကိုဘကတမြားအဖွဲ့ချုပ်ကလက်မခံဘူးလို့သဘောထားပေးခဲ့ကြောင်းဖခင်ဖြစ်သူကဆိုပါတယ်အမျိုးသားပညာရေးဥပဒေကိုတပိတ်မောက်ခဲ့တဲ့ဘကတကျောင်းသားတွေဟာမန္တလေးကနေရန်ကုန်ကိုခီးရှည်ချီတက်ပြီးလက်ဗဒန်းမြို့မှာမလ10ရက်နေ့ကရိုက်နဲ့ဖမ်းဆီးခံရပြီးတဲ့နောက်ပုံမှန်5ခုနဲ့တရားစွဲဆိုခံရတာဖြစ်ပါတယ်ကိုကျော်ကိုကိုတို့ကတော့တနေ့တည်းမှာပဲရန်ကုန်လှဲတန်းမှာပင်မတပိတ်စစ်ကြောင်းအဖြစ်ချီတက်ခဲ့တာကြောင့်သူတို့ကိုလည်းကမာရွတ်မြို့နယ်တရားရုံးမှာပုံမှန်5ခုနဲ့တရားစွဲဆိုထားတာဖြစ်ပါတယ်ရှင်
။ဟုတ်ကဲ့ပါ။တောက်ကြနေမနက်ခင်းအစီအစဉ်တွေကိုဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာမှာဖတ်ရှုလို့ရတယ်လို့နားဆင်လို့လည်းရနိုင်ပါတယ်။အင်တာနက်ဆာမျက်နှာ website ကတော့ www.voanews.com/bami ဖြစ်ပါတယ်။
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ဆိုင်တို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေ ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှင့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိနေပါပြီ VOE မြန်မာပိုင်းမနက်ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ32 40နဲ့49တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနာယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါအခုနားဆင်ရမယ့်ထဲမှာဆိုရင်တော့
မဲဆန္ဒရှင်တွေကိုလေးရုံငှက်တဲ့စိတ်မဲပေးကြဖို့စီရင်ထားတာကြောင့်အခုလွန်မှတ်တဲ့စိတ်ပါမလာတဲ့အတွက်ကန့်ကွက်ဖို့အချိန်မရှိတော့ဘူးလို့လဲဦးစောစိန်ထွန်းကပြောပါတယ်
ဒါကတော့ဒီတစ်ပတ်တိုင်းသတင်းလွှာအစီအစဉ်မှာနားဆင်ကြရမှာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ American Style Indian 3အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဒေါ်လလတန်းကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
။ဒီကနေ့တင်ပြမယ့် idiom အသုံးကတော့
Gate Crasher
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက G A T E gate ကခြံတကားပေါက်ကျမတို့မြန်မာမှာလေ gate တကားပေါက်လို့လည်းခေါ်ကြတာတော်ရရှိများတိက C R A S H E R crasher က C R A S H crash ဆိုတဲ့ဝဟာရကနေအခြေခံဆင့်သက်လာတာဖြစ်ပြီးအဓိပ္ပာယ်ကတော့ဖြက်စီးချိုးဖောက်တာကိုဆိုလိုပါတယ် C R A S H E R ကတော့ဖြက်စီးချိုးဖောက်သူပေါ့ရှင်ဒါကြောင့်စကဝိုက်ကလုံရဲ့လုံောက်အသေးပဲကတော့ခြံတကားကိုဖြက်စီးချိုးဖောက်ဝင်ရောက်လာသူပေါ့ဒီအသုံးဆင်းသက်လာတာကတော့1920ခုနှစ်များကလို့ဆိုပါတယ်ထိုစဉ်ကအားကစားပွဲတွေကိုလက်မှတ်မရှိဘဲခိုးဝင်လာကြရတာကနေဒီအသုံးကိုအသုံးပြုလာတာလို့ဆိုပါတယ်ခုနောက်ပိုင်းမှာတော့လက်မှတ်မပါဘဲဖြောပြေးပွဲတွေကိုဝင်လာစသဖြင့်မှလည်းအသုံးပြုလာသလိုအခံပွဲတွေကိုမဖိတ်ဖဲလာတဲ့ခါမှလေဒီအသုံးကိုရည်ညွှန်းသုံးလို့ရှိပါတယ်။ဒါကြောင့်ပါတီဒါမှမဟုတ်အခမ်းအနားတစ်ခုကိုဖိတ်ကြားခြင်းမခံရဘဲခတ်တီတီနဲ့ဝင်ရောက်လာသူကို gate crasher လို့ခေါ်ကြတာဖြစ်ပါတယ်။တနည်းတော့သူကိုမဖိတ်ဖဲရောက်လာတဲ့အတွက်တကားကိုဖြက်စီးဝင်ရောက်လာတဲ့သဘောကနေတင်စားပြောဆိုထားတာလို့လည်းယူဆနိုင်ပါတယ်။တကယ်တော့အဲ့ဒီလူဟာခြံတကားကိုဖြက်ဝင်လာတာတော့မဟုတ်ဘူးပေါ့ရှင်။ဖိတ်ကြားခြင်းမခံရဘဲအတင်းဝင်လာလို့ခြံတကားဖြစ်ဝင်လာတဲ့သဘောနဲ့တင်စားသုံးနှုန်းထားတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Group ရဲ့ဥပမာကိုနားဆင်ကြကြရအောင
် The neighbors did not invite them to their party but the Jones went there as gate crashers
အင်းဂျင်တွေလုပ်တဲ့ပါတီကိုသူတို့အဖိတ်မခံခဲ့ရဘူးဒါပေမဲ့လို့လေ Jones လမယားကတော့မဖိတ်ဖဲလေသွားခဲ့တယ်လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
The neighbors did not invite them to their party, but the Jones went there as gate crashers.
ဒါပြင်ပါတီဝဲကိုအဖိတ်မခံဘဲသွားခဲ့တယ်ဆိုရင် gate crashers စာပါတီ crasher လို့လည်းရည်ညွှန်းသုံးလို့ရပါတယ်။အခံဘွဲကိုအဖိတ်မခံရဘဲသွားခဲ့တယ်လက်မဘွဲပဲနဲ့ဖြောပြေးဘွဲအကစားဘွဲတွေကိုသွားကြည့်တဲ့သူကိုဘယ်လိုရည်ညွှန်းပြီးတော့ idiom သုံးလဲ
gate crasher
လို့သုံးလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
ခုဆက်လက်ပြီးတော့ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာသွေးကြောထုံးယောဂအကြောင်းကိုတင်ပြထားနားဆင်ကြပါမယ်မြန်မာနိုင်ငံမှာဒီသွေးကြောထုံးယောဂါကအရင်အင်္ဂတ်အဖြစ်များလာနေပြီးတော့မကုသနိုင်ကြတာကြောင့်အချိန်နေပိုဆိုးနေကြတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေကြပါတယ်ဒီယောဂါဘာကြောင့်ဖြစ်ရပြီးဘယ်လိုလူတွေမှာဖြစ်ဖို့အန္တရာယ်များလာများတယ်လဲဘယ်လိုကာကွယ်ကုသနိုင်ပါသလဲဒီအကြောင်းအနေနဲ့ပတ်သက်လို့မြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂါကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
โอเคดอกเตอร์มิ้นครับเนี่ยเราတို့မြန်မာနိုင်ငံမှာသွေးကြောထုံးတဲ့ယောဂါဖြစ်တာအဖြစ်များလားဆရာကြီ
းရှိတဲ့တယ်လို့ရှိပါတယ်အဖြစ်များတယ်လို့တော့ပြောလို့မရပါဘူးအရင်နဲ့ဆိုင်ပုံများလာတွေ့ရတာ
ပါဟုတ်ကဲ့ဆရာဒီယောဂါကဟိုဘယ်လိုဖြစ်ပြီးတော့ဘာကြောင့်ဖြစ်ရလဲ
သွေးကြောထုံးဆိုတာကသွေးပြန်ကြောမှာဖြစ်တာပါလူကိုယ်ခန္ဓာမှာသွေးလွှတ်ကြောနဲ့သွေးပြန်ကြောဆိုတာရှိတယ် ဆွလို့ကြောဆိုတာကတော့နှလုံးကနေညှစ်ထွက်တဲ့ခါကျတော့အဲ့သွေးတွေကတကိုယ်လုံးကိုပြန့်နှံ့ဖို့အတွက်သူကနှလုံးတစ်ချက်ခုံရင်ရှေ့ကိုတစ်ချက်တိုးတာပေါ့သွေးပြန်ကြောကြတော့ဒီတကိုယ်လုံးရောက်ရှိပြီးတော့ tissue တွေကလည်းနှလုံးကိုပြန်လာပေါ့ပြန်တဲ့ခါကျတော့သူကနှလုံးညှစ်အားနဲ့ရှေ့ကိုပြန်ရောက်တာမဟုတ်တော့ဘူးကိုယ်ခန္ဓာရဲ့ကြွက်သားတွေကလှုပ်ရှားမှုတွေပေါ့ခြေစလုံးကသွေးဆိုလို့ရှိရင်နှလုံးကိုပြန်မို့တော့ခြေလုံးကြွက်သားတွေကလှုပ်ရှားပေးရတယ်အဲ့တော့သွေးကြောထုံးရတဲ့အကြောင်းကသူ့လူကြောင့်မှမဖြစ်ဖိနေသူ့ပြန်ကြောင့်မှဘာကြောင့်ဖြစ်ရလဲဆိုတော့ခုနကံပြောညစ်တယ်ဟိုသူကြွက်သားရဲ့အင်အားနဲ့တွားလာသွေးတနေရာရှေ့တိုးဖို့အတွက်မတက်ရနေတဲ့လူဆိုရင်တော့ကဘာမီကြီးရဲ့ဆွဲအားကိုဆန့်ကျင်ပြီးတော့နှလုံးကိုရောက်အောင်ကျွန်တော်ရုံးကံပြီးတော့တွန်းရတာပေါ့နော်အဲ့တော့အဲ့သွေးလေးရှေ့ကိုတစ်ခေါက်သွားဖို့အတွက်ကိုယ်ခန္ဓာလှုပ်ရှားပေးရတယ်ခြေတစ်ခေါက်ရောက်ပြီးတော့ရှင်ပြန်အောက်ကိုမကျသွားဖို့အတွက်ကိုယ်နောက်ကိုပြန်မဆုပ်ဖို့အတွက်ကိုယ်ကသွေးကြောထဲမှာအခင်ကန့်လေးတွေပေါ့ဗာလေးတွေရှိတယ်ဒီဗပ်လေးတွေကနေတားဆီးကြတော့ငါကဒီကျွန်တော်တို့မြုံထောင်တယ်လို့ပေါ့မြုံနေကိုဝင်လာတဲ့ငါဟာနောက်ကိုပြန်ထွက်လို့မရဘူးရှေ့ကိုပဲဆက်သွားလို့ရတယ်ဒီလိုပဲသွေးပြန်ကြောထဲမှာလည်းသွေးရှိကိုသွားဖို့အတွက်ကိုဒီအကန့်ကလေးတွေကပြန်ပိတ်ရတယ်တော့နောက်ကိုပြန်မယူတော့ဘူးပေါ့ရှေ့ကိုပဲဆက်သွားတာပေါ့နောက်ကလှုပ်ရှားရင်နောက်ရှိရောက်သွားတယ်အလိုနည်းနဲ့နောက်ဆုံးနှလုံးကိုရောက်သွားတယ်ဒါသွေးပြန်ကြောအဲသွေးကြောထုံးကသွေးပြန်ကြောမှာပဲဖြစ်ရတဲ့အကြောင်းကကျွန်တော်လှုပ်ရှားမှုနည်းတော့သွေးကြောထဲမှာရှိတဲ့အခင်လေးတွေကလည်းပျက်စီးလာတယ်အဲ့တော့ဒီသွေးတွေကရှေ့ကိုသွားနိုင်မယ်နဲ့နောက်ကျောပြန်ဆင်းတာပေါ့နောက်ပြန်ဆင်းပြီးတော့သွေးအိုင်ထွန်းလာတော့အေးပြားပေါ်မှာဖောင်းလာတာပေါ့အဲ့တော့ကျွန်တော်အဲ့ဖောင်းလာပြီးတော့တွန့်လိန်လာတာပေါ့သွေးရောလေးတွေအဲ့ဒါကိုကျွန်တော်သွေးရောထုံးတယ်လို့ပြောတာအဲ့တော့အထူးသဖြင့်ခုတ်ကန်တာအောက်ပိုင်းမှာရှိတယ်အမြင်ရနိုင်တော့ခြေတော့ပေါ့ခြေစလုံးနောက်ကကျွန်တော်တစ်ခေါက်ခွဲနောက်ကကျွန်တော်ပေါင်းချမ်းပေါ့အဲ့လိုနေရာလေးတွေရှိတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီသွေးရောထုံးယောဂါကဘလို့လူမျိုးတွေမှာဖြစ်ဖို့အန္တရာယ်များလဲ
အများစုတွေဖြစ်ကြလဲဆိုတော့ခုနကကျွန်တော်ပြောသလိုလှုပ်ရှားမှုနည်းတဲ့လူတွေအကြာကြီးမတက်ရရတဲ့လူတွေညဆောင်အလုပ်လုပ်တဲ့စစ်သားတွေဆိုကင်းဆောင်တယ်ပေါ့ဗျာအဲ့လိုလူတွေနာမည်ရိုက်တဲ့နာမည်ဖို့ကပုဂ္ဂိုလ်ကြီးတွေနောက်တန်တဆိုင်တွေမှာမတက်ရပြီးတော့အကြာကြီးလိုတဲ့လူတွေအဲ့လိုလူတွေမှာဖြစ်များတာပေါ့
ဟုတ်ကဲ့နောက်တစ်ခုကဆရာဒီအမျိုးသားနဲ့အမျိုးသမီးနဲ့ပတ်သက်ရောအမျိုးသမီးတွေမှာအဖြစ်များတယ်လို့ပြောလို့ရှိတာက
သူတစ်ဖက်ကတော့ကိုယ်ဝန်ပေါ့ဗျာကိုယ်ဝန်ကနေပြီးတော့ဒီဘိုက်ပေါ်မှာအလုပ်ကြီးပြီးလာတဲ့ခါကျတော့အောက်ကသွေးကြောတွေကိုသွားပြီချာပေါ့အောက်ကသွေးတွေကပြန်မတက်နိုင်တော့ကိုယ်ရှိပြီဆိုကျွန်တော်ကခြေထောက်တွေမှာသွေးရောထုံတာလေးသွေးရောလိန်တွန့်ဖောင်းနိုင်မြင်ရတာပေါ့နော်ကျွန်တော်ကိုယ်ခန္ဓာထဲမှာလည်းတချို့ကကျူမာလို့ခေါ်တဲ့အကျိတ်အလုံးကြီးတွေရှိတယ်ဆိုရင်ဒါရဲသွားပြီးရင်အောက်ဘက်မှာကျွန်တော်သွေးရောထုံနိုင်တယ်အဲဆီလီတောက်တဲ့လူတွေအရက်တောက်တဲ့လူတွေမှာလည်းပိုဖြစ်တယ်အဲ့ဒါမျိုးရိုးလေးအဲ့ဒါလေးကိုကျွန်တော်တွေ့ရတယ်အဲ့ဒါကကိုယ်မျိုးရိုးအဖေလေးမိထဲမှာသွေးရောထုံရင်ကိုယ်မှာလည်းသွေးရောရှိတာပေါ့နော်တော့ဝိုင်းအရန်ချုပ်ရင်လည်းသွေးရောထုံတာတွေဖြစ်တယ်ချောင်းဆူနာတာရှိချောင်းဆူတာပေါ့ချောင်းဆူတာသုံးလာတဲ့ကြောပြီးတော့တခုတ်ခုတ်ဆိုးနေတဲ့လူတွေမှာသွေးရောထုံတဲ့ကြောကြီးဖြစ်လာတတ်တယ်အဲ့တော့သွေးရောထုံတာကတော့ဘာကြောင့်ဖြစ်လာလဲဆိုတာအဓိကပြောအသက်50ကျော်မှကလေးငယ်တွေမှာသွေးရောထုံတာကျွန်တော်မမြင်ရတတ်ဘူးအဲ့တော့အသက်50ကျော်တဲ့လူတွေမှာဘုရားတော်ကပြောတဲ့အဝလွန်တဲ့လူတွေဘိုက်ထဲမှာအလုံးရှိတဲ့လူတွေကိုဝန်းရှိရင်တလေးတို့ရဲတို့တောက်ရင်ဒီလိုလူတွေမှာသွေးရောထုံတာကျွန်တော်တွေ့ရတတ်တာပဲ
ဟုတ်ကဲ့ဆရာဒီဖြစ်ဖို့အန္တရာယ်များတဲ့သူတွေကတသက်မှတ်မှတ်ရှိနေတဲ့အခါကျတော့ဆရာကာကွယ်ဖို့အတွက်ဆိုလို့ရှိရင်ဘာတွေလုပ်နိုင်မလဲဆရာ
အဓိကတော့ကိုယ်ခန္ဓာကိုလှုပ်ရှားဖို့ပေါ့ကျန်းမာရေးနဲ့ညီညီတဲ့အမှုရှင်းတဲ့နေထိုင်မှုလိုတာပေါ့ဗျာကြာရှည်မတ်တရတာတွေလမ်းလျှောက်ရတဲ့အလုပ်လုပ်ကြတဲ့လူတွေဆိုလို့ရှိရင်လည်းတော့နှစ်နာရီလောက်အလုပ်လုပ်ပြီးပြီဆိုလို့ရှိရင်တော့တစ်ခါလောက်နားပေါ့5မိနစ်လောက်နားလူတွေအောက်ပိုင်းခြေတောက်ကိုကျွန်တော်ခုံလေးတစ်ခုမှတင်ပြီးတော့ဖြတ်ပေးထားမှာပေါ့အဲ့တခါခြေတောက်နှချောင်းကိုလူတွေကခွာပြီးတော့ထိုင်တတ်တဲ့အကျင့်ရှိတယ်ပေါ့ဗျာဟိုခုံပေါ်မှာထိုင်နေတော့မှခြေတောက်နှစ်ခုထပ်လိုက်တာပေါ့ပေါင်းတစ်ခုထပ်ပြီးတော့ထိုင်နေလူအဲ့လိုမျိုးထိုင်တာတွေကလည်းသွေးရောထုံးတာအားပေးတယ်အဲကြောင့်ဒီလိုအနေထိုင်လေးတွေကိုကျွန်တော်ဆင်ခြင်ရမယ်။နောက်တစ်ခုကအစာဟာရမျက်မျက်တတအစာတော့ပြရမှာပေါ့။ဒါတွေကြောင့်လည်းကသွေးကြောအခင်လေးတွေမပြည့်စည်ဘူးပေါ့လေ။နောက်ကနေဝမ်းချုပ်တာကိုကာကွယ်ဖို့အတွက်ကတော့ရေမျက်မျက်ပောက်ဖို့လိုတာတွေ။အဲကြောင့်အမြင်ပါတဲ့အစာစာတွေစားရမှာ။တချို့ကကပတ်ချက်ချက်ကြီးဝတ်တယ်။အဲဒီကပတ်ချက်တာလည်းကျွန်တော်သွေးကြောတွေသွားပြီးတော့စီးလိုက်လို့ဖြစ်တာပေါ့။ခါးစီးချက်ချက်တွေဝတ်တယ်တချို့မျိုးသမီးပါလေ။အဲအတွင်းကပေါင်းပြီးချက်ချက်ဝတ်ထားတယ်ဒီလိုချက်ချက်တွေဝတ်တဲ့လူတွေအားသွေးကြောထုံတာကိုပြီးဖြစ်တယ်။အဲနောက်ခုနပြောတဲ့ဆီလီနဲ့အရက်ဒါတွေကိုလည်းရှောင်ဖို့လိုပါတယ်။အဲ့တော့သွေးကြောထုံတယ်ဆိုလို့ရှိရင်အများစုကတော့အလှပါပေါ့ဗျာ။အဲ့တော့ခြေတောက်ဖြစ်တယ်ဆိုခြေတောက်ခေးကိုကျွန်တော်အဝေးရှည်ရှည်သို့မဟုတ်ဝမ်းမိရှည်ဝတ်ပြီးတော့ဖုံးထားတတ်ကြတာပေါ့။
ဟုတ်ကဲ့ဆရာအဲ့တော့ယောဂဖြစ်လာပြီးတော့ကုသမှုမခံယူရင်ရောဘလို့အနေထားတွေစိုးစိုးဝါဖြစ်သွားနိုင်လဲ
။မကုဘဲထားလို့ရှိရင်သူကဘာဖြစ်လာလဲဆိုတော့လက္ခဏာတွေကခြေတောက်ညောင်းတာတို့ခြေတောက်ကြီးလေးတာတို့ကိုက်ခဲတာတို့နောက်နောက်ကြွက်တွေတွားကြီးတက်လာတတ်တယ်။အဲ့တော့သွေးကြောထုံနေပြီးခဏခဏကြွက်တက်တာပေါ့နော်။ဒါပြီးတော့ရားတာပေါ့ခြေတောက်ကြီးလေး။အဲ့ဒီသွေးကြောထုံနေနေရမှာရားအဲ့ဒါကုတ်မိလို့ကုတ်ဖြစ်တဲ့ကသွေးကြောတွေပေါက်ပြီးတော့အဲ့ဒီကနေကိုယ်ကြီးစိမ့်ထွက်နေတာတွေရှိတယ်။တခါအဲ့ဒီကနေမှအနာဖြစ်ပြီးတော့ပိုးဝင်နေပြီးတဲ့တယ်အဲ့လိုတွေဖြစ်တတ်တယ်။တချို့သွေးကြောထုံနေတွေကြာကြီးမကုတ်ကိုကင်ဆာဖြစ်ပြောင်းသွားတာတွေတော့မှရှိခဲ့ပူပါတယ်။တချို့ကြတော့ဒိုးခြေစလုံးကြွက်သားပေါင်ကြွက်သားပေါ့နော်အထဲမှာပေါ့အပြင်မှာမပေါ်တဲ့သွေးရောတွေကြတော့ဒီကောင်လေးကခဲသွားလို့ရှိရင်အဲ့ခဲတာလေးကအစုပ်ကိုရောက်သွားပြီးတော့ရုပ်တိရဲ့နှလုံးသွေးအောင်ပြနှလုံးကြော်သွေးကြော်ပိတ်ပြီးတော့ပြန်မှာအသက်ဆုံးရှုံးနိုင်တာမျိုးတွေဖြစ်နိုင်ပါလေ ဒါကတော့ဟိုဒီ brain thrombosis ကိုခေါ်တာပါဟိုလက်တဲ့သွေးပြန်ကြောတွေမှာထုံးခဲ့ပြီဆိုလို့ရှိရင်เนาะအများစုအပြင်မှာပေါ်နေတဲ့သွေးကြောတွေကတော့အဲ့လိုမဖြစ်တတ်ပါဘူ
း။ဟုတ်ကဲ့ဆရာ
ဒီလိုလက္ခဏာတွေမဖြစ်လာခင်ကြိုတင်ကာကွယ်ကုသတာမျိုးတွေလို့ခေါ်လို့တာပေါ့
။ဟုတ်ကဲ့ဆရာအခုလိုမျိုးဒီနောက်ဆက်တွဲယောဂဇိုးတွေပေါ့နော်မဖြစ်အောင်ဆိုလို့ရှိရင်ယောဂဖြစ်လာတာကိုဆရာတည်တည်ထကြသိနိုင်မလို့တာပေါ့ဆရာနော
်။သွေးကြောတွေကိုစစ်ဆေးလို့ရတယ်အခုဆိုရင်ကျွန်တော်အချိန်ဆုံးဆရာဆောင်းလိုက်တာလည်းရှိတယ်။သွေးကြောတွေကိုနော်အဲ့တော့ဒီဆရာဝန်ကိုပြကြည့်လိုက်တာသွေးကြောထုံးနေပြီဆိုတာသိကြသိတာပေါ့နော်
။ဟုတ်ကဲ့ဆရာအဲ့
တော့မကုသကြဘူးဘာလို့ဆိုအများစုကလည်းလက္ခဏာတွေမပြဘူးရ။ပြရတဲ့လူမှလာပြတာမပြဘဲနဲ့ဒီလိုသူရောထုံးပေါ်နေရပဲရှိတယ်။ငါဒုက္ခမပေးပါဘူးဆိုတော့အလှပအတွက်ဖုံးထားတော့ပဲလုပ်ကြတယ
်။ဟုတ်ကဲ့ဆရာ။ဒီကုသမှုအပိုင်းအနေနဲ့ရော
ခွစိတ်တာဘုံကကျွန်တော်တို့စီစီကြောင်းတာပွားမှာသူရောထုံးတွေကိုဖျက်ပြစ်ပြီးတော့ဝါယာထည့်ပြီးတော့ပတိစီးပြီးတော့ပြန်ဖြောင်းတာတွေရှိတယ်။အခုတော့အများစုကတော့ stocking လို့ခေါ်တာပေါ့ချီစွတ်ပေါ့နော်။ကျေစွကြီးနေတဲ့တောင်ဆိုတော့သွေးကြောလေးတွေကိုဖြည်းဖြည်းလေးနဲ့ဖိပြီးတော့သွေးကြောအမှားကြီးတဲ့ပင်ရောက်သွားအောင်တွန်းထည့်ပြီးတော့မှ stocking နဲ့ပတ်စီထားတယ်။အဲဒါပတ်တီးနဲ့စီထားတယ်။ဒါလေးနဲ့လည်းကျွန်တော်သက်တအောင်လုပ်လို့ရပါတယ်။အများစုကတော့အဲ stocking နဲ့တော့သက်တအောင်ရတယ်။တချို့ကျတော့ဒါဒီဇာနဲ့ကုသတာတွေရှိတယ်လို့တချို့ကျတော့လည်းခွတ်စိတ်ပြီးကုသတယ်။ခုနောက်ပိုင်းကျတော့ခွတ်စိတ်ကြအောင်တော်တော်များများဒါတွေကိုခွတ်စိတ်ကုသတာဘိတ်အားမပေးဘူးပေါ့။နောက်ခုနကဖျက်ဖို့မြှောက်ပြီးတော့အိတ်တာမျိုးတွေကျောက်ပေါ်ပေါ်မြောက်ထားတာကကျွန်တော်ပြောတဲ့ခါချက်အင်ဂျီမော်တာပေါင်းပြီးချက်ချက်မော်တာဒါတွေတောက်နေပဲကျွန်တော်သက်တာပါလားများရပါလေ
ဟုတ်ကဲ့ကျေးဇူးများချင်ပါတယ
်ကိုဝင်းမင်းစီစဉ်တက်ဆက်ထားတဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့နေဆက်သတင်းတောက်တွေစုစည်းတင်ပြထားတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြမှာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNY တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့NC ရဲ့ပြစ်ခတ်လက်မှတ်ရေးထိုးထားတဲ့တိုင်းနာလနဲ့ကန်အဖွဲ၈ဖွဲ့တို့ဟာအပြစ်ခတ်ရစည်းရေးနောက်ပိုင်းဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတော်ကိုဘလို့တိဆောက်ကြမလဲဆိုတဲ့အလို့ရုံဆွေးနွေးပွဲတရက်ကိုကျင်းပခဲ့ပါတယ်တိုက်ပွဲဖြစ်ပွားနေတဲ့ဒေသတွင်စစ်ဘေးရှောင်အရေအတွက် 6,100 ကျော်ရှိနေပြီလို့ရှမ်းလူခွင့်ရေးအဖွဲ့ကနေထုတ်ပြန်ထားပါတယ်လာမယ့်ရွေးကောက်ပွဲအတွက်ကချင်ပြည်နယ်နဲ့ချင်းပြည်နယ်အတွင်းမဲဆင်းထုတ်ပြန်မှုနဲ့ဒေသတွင်မေးပေးမှုအခက်အခဲတွေရှိနေတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်
ကျမကနူးပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါတနိုင်ငံလုံးအပြစ်ခတ်ရက်စေးရေးစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တို့ဟာအပြစ်ခတ်ရက်စေးရေးလုပ်ပြီးတဲ့နောက်မှာဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတော်ကိုဘယ်လိုတည်ဆောက်မလဲဆိုတဲ့အလုံယုံဆွေးနွေးပွဲတရက်ကိုထိုင်းနိုင်ငံချင်းမန်မြို့မှာကျင်းပခဲ့ပါတယ်နိုဝင်ဘာပထမအပတ်မှာကျင်းပခဲ့တဲ့အလုံယုံဆွေးနွေးပွဲမှာလက်ရှိမြန်မာနိုင်ငံရဲ့အုပ်ချုပ်မှုအနေအထားတွေစီးပွားရေးအခြေအနေတွေကိုအင်ကြီးချင်းနိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှားနိုင်ငံနဲ့ပါကစ္စတန်နိုင်ငံတို့ရဲ့ပြုပြင်ပြောင်းလဲမှုအခြေအနေတွေဘယ်လိုပြုပြင်ပြောင်းလဲမှုတိုးတက်မှုတွေလှုပ်ဆောင်ကြမလဲဆိုတာမျိုးဆက်ဆက်ပြီးဆွေးနွေးခဲ့ကြတယ်လို့ကရင်အမျိုးသားအစည်းအရုံး KNU ရဲ့အတွင်းရေးမှူးဘဒုကွယ်ထူးဝင်းကပြောပါတယ်ဒီဆွေးနွေးပွဲမှာဖက်ဒရယ်ပြည်ထောင်စုစနစ်တယံဇာတအရင်းမြစ်ခွဲဝေရေးနိုင်ငံတွင်းမှာရှိတဲ့အစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကန်အဖွဲ့တွေရဲ့အခမ်းကဏ္ဍတွေစတာတွေကိုအဓိကထားဆွေးနွေးသွားကြမှာဖြစ်ပြီးအမေရိကန်နဲ့အင်ဒိုနီးရှားနိုင်ငံတွေကပညာရှင်တွေနဲ့ဆွေးနွေးနေကြတာဖြစ်တယ်လို့ဘရိုကွယ်ထူးဝင်းကပြောပါတယ်
။ရှမ်းပြည်နယ်တွင်အစိုးရတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့အကြားတိုက်ပွဲဖြစ်ပွားရာဒေသတွေမှာတလအတွင်းစစ်ဘေးရှောင်လူစု 6,000 ကျော်ရှိနေပြီလို့ရှမ်းလူခွေးရေးမှန်တိုင်ကကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။ဒီကြေညာချက်ကိုနိုဝင်ဘာလ3ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်တာပါ။စစ်ဘေးရှောင်တွေဟာမိုင်းရှူးမိုင်းနောင်ဖုန်ကြီးကျောင်းတွေနဲ့ဒုက္ခသည်စခန်းတွေမှာခိုးလုံနေရပြီးနေထိုင်စားသောက်မှုမှာခက်ခဲတွေနဲ့တွေ့ကြုံနေရတယ်လို့လည်းဆိုပါတယ်။အောက်တိုဘာလ6ရက်နေ့ကနေ့ကနေ့အထိအစိုးရတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့အကြားတိုက်ပွဲတွေကြောင့်ဒေသခံလူစု4ဦးထက်မနည်းထိခိုက်ဒဏ်ရာရရှိခဲ့တဲ့အပြင်မိုင်းရှူးမိုင်းနောင်ဒေသကစာတင်ကျောင်း14ကျောင်းပိတ်ထားရပြီးထောင်နဲ့ချီတဲ့ကျောင်းသားတွေပညာသင်ကြားခွင့်ဆုံးရှုံးနေတယ်လို့ရှမ်းလူခွေးမှန်တိုင်ပြောခွေးရစိုင်းခုံမိုင်ကပြောပါတယ်
Kayin Yea Comedy Ga Munwe Su Aman Pianle Potoyama, Asuya Gatamatare, Munwe Su Satisu Asa, Kayin Lumu Yama, Munwe Su Kunamuda, Pianle Tamapo, Noem Bala Tonga Niga, Kayin Pinema, Chimpare, Munwe Su Amima, Deep U, Potote Siwima, Sompia Kejavare, Asuya Tamalite, Munwe Su Satamurema, Munwe Su Mahote, the Chu, Munwe Su Miago, Piala Doma, Pietalo, Kaya Munwe Su Alma Shire, Geba, Gunwe Su. ကိုလည်းကရင်လူမျိုးလို့သတ်မှတ်တဲ့အတွက်ကရင်မျိုးနွယ်စုအောင်မှာပြန်လည်ထဲမှာဖြစ်တယ်လို့ကရင်ရေးရာကော်မတီမှာမျိုးနွယ်စုအမိမှန်ဖော်ထုတ်ရေးစီမံကိန်းတာဝန်ခံနမ်မြင့်တင်ကပြောပါတယ်အခုရရှိတဲ့မျိုးနွယ်စုခုနှစ်မျိုးကိုတနင်္ဂနွေလုံးရှိကရင်လူမျိုးများအတီးပြုသတ်မှတ်ပြီးရင်နိုင်ငံတော်အစိုးရထံတင်ပြသွားမယ်လို့ကရင်ရေးရာကော်မတီဝင်တွေကပြောပါတယ်
ကချင်လူမျိုးတွေအများပြားနေထိုင်တဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်နဲ့ကိုခိုင်မြို့အတွင်းမှာကချင်လူမျိုးများကူစားပြုတတိပုဂ္ဂလကူစားလေ၄ဦးဝင်ရောက်ရှင်းပြိုင်သွားမှာဖြစ်ပါတယ်လူဦးရေ၂သိန်းကျော်ရှိတဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာကချင်နိုင်ငံရေးပါတီတွေဖွဲ့စည်းထားခြင်းမရှိပေမဲ့လည်းကချင်မျိုးရာအလုံးရဲ့ကူစားရွေးကောက်ပွဲဝင်ဖို့အတွက်ပုဂ္ဂိုလ်၄ဦးကိုရွေး ဒီဝေးကနေရွေးချယ်ခဲ့တာလည်းဖြစ်ပါတယ်။
Pitansu Yuka Boy Commission Gani Towede, Mela Madre Mamu, Muta Party yet to say, Hinta Je Pu Asa, Hinta Jewa Pinida Jow, Mesana Shin Biduri, Zawizo, Pietuana in the low, Party Adrele, Tika Nina Mushirello, Party Gonsong Riga Piovare, Mo Muta Party Gani, Bidulu Turego, Meswe Sion Yama, Party to Seco, Hinta Je Pu Sobi, a deep big happy ma, Mela Madre, Tolare Akama, Hinta Jewa Pinni Keraba.
ပြည်နယ်ရွေးကောက်ပွဲကော်မရှင်ကတော့မဲလက်မှတ်အောက်ခံစာရွက်အဝါဖြစ်တဲ့အတွက်အဖြူရောင်နေရာမှာအဝါရောင်ဖြစ်သွားတယ်လို့ပြောပါတယ်။ရခိုင်ပြည်နယ်ပေါက်တုံးမြို့နယ်ကတတိပုဂ္ဂလဖြစ်ဝင်ရောက်ရှင်ပြိုင်မဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်ဦးစောစိန်ထွန်းရဲ့အမှတ်တရစိတ်လင်းယုံငှက်စာသူ့ရဲ့ဓာတ်ပုံတာမဲပြားမှာပါလာတဲ့အတွက်သူ့ကိုထောက်ခံတဲ့သူတွေမဲဆက်ရေး Ladadwe, Kangwapo, Chemashido, Bulule, Uso Saint Tonga, Piovare. You can be near Hatwala Ye Kekabi, maybe Arugo, Yen Yenhe Taya Redwe, the Sayasa Tabo, Parkabi met. They are went to Tara, maybe Arri Pillow, the Sunday Yapiatana machine and Bulu. You can be near Yuka Woko machine, Ogosa Uturin Toka, Piovare. Uso Tonsenha, Tanguya Goose, Yuka Wema, Pato Munega, Yakin Timu Greasy, Fajo Goose Lepi, and I Yashi Kere to Lepi Bare.
ဒတင်းလာရဲကိုဆက်လက်တင်ဆက်ပြီးသွားမှာပါရှင်ဖေကောက်ပွဲနေ့ရက်ကိုရောက်ဖို့ရပိုင်းနာလူရောပြီမဲ့ကချင်ပြည်နယ်အတွင်းမှာနောက်ဆုံးကြိမ်ထုတ်ပြန်လိုက်တဲ့မဲဆွေးဟာဆွေးနဲ့မာရွေးမှုတွေရှိနေပြီးဒေသခံတွေအနေနဲ့လည်းမဲထဲဖို့စိတ်ဝင်စားမှုအားနည်းနေကြတယ်လို့ကချင်ပြည်နယ်ကနိုင်ငံရေးပါတီခေါင်းဆောင်တွေကပြောပါတယ်ဒီအခြေအနေကိုတော့အမိကနေစူးစိထားပြီးတော့နိုင်ကွန်းအိမ်က
ဒီကြားတွေမှာစစ်စေးတုံးသက်ဖို့ရှိနေပြီးမြန်မာစံတော်ချိန်မှာတမရအပေါ်မှာဒေါန်ဆန်းစုကြီးနဲ့မနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာစစ်စေးတုံးသက်ဖို့ရှိနေပြီးမြန်မာစံတော်ချိန်မှာတမရအပေါ်မှာဒေါန်ဆန်းစုကြီးနဲ့မနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာစစ်စေးတုံးသက်ဖို့ရှိနေပြီးမြန်မာစံတော်ချိန်မှာတမရအပေါ်မှာဒေါန်ဆန်းစုကြီးနဲ့မနေ့ကပြုလုပ်တဲ့သတင်းစာရှင်
ကျွန်တော်ပြည်တော်နဲ့600ခန်းဆက်ချောင်းရှိတယ်အခုမဲချင်းပြန်ပြလာတဲ့အခါမှာ1900တောင်460ရောက်ရှိတယ်ဆိုတော့4000ကျော်တိုးလာတာပေါ့ဗျာကျွန်တော်ဖတ်ကမြို့နယ်မှာမဲပေးခွင့်ဆုံးရှုံးနေတဲ့ဒီပေါင်း2000ကျော်ချန်ထားတယ်အဲဒီနဲ့တော့ညီတယ်မဟုတ်ဘူးကချင်ပြည်နယ်ရဲ့မြို့တော်ဖြစ်တဲ့မြကြီးနန်းမြို့မှာမဲပေးပိုင်ခွင့်စည်းရင်းရှိသူဦးရေ3ပုံ2ပုံလောက်ဟာမဲထဲဖို့စိတ်ဝင်စား တ်ဝင်စားဖို့အားနည်းနေကြတယ်ကျွန်တော်အခုကြည့်နေရပါတော့စစ်သားမှမဲထည့်နေတဲ့ဥရဲ့တသိန်း900တောင်းပါတော့တသိန်း900တောင်းမှာ9000တောင်းတော့ကျွန်တော်ထင်တယ်ပိစားဖို့လားမထည့်ဘူးဆိုတာအဲမထည့်ဘူးဆိုတာတည်းသူတို့လည်းစိတ်ဝင်စားမှုအားနည်းနေတယ်လို့ပြောလို့ရမှာဘယ်လိုမြင်နေကြလဲဆိုတော့ဒီဘက်တစ်သက်ကိုလုံးမကူစားရမယ်ဆိုတော့အမြင်မျိုးတွေမြင်နေကြတာပေါ့နော်
အခုချိန်ထိမဲစည်းမှန်ကမှုမရှိတာတိုင်းသားမျိုးနွယ်စုစည်းမပါရှိတာကြောင့်တိုင်းရင်းသားပါတီငယ်တွေအတွက်တော့ထိခိုက်နစ်နာမှုတွေအများကြီးရှိနိုင်တယ်လို့လီစုမျိုးရာဖွံ့ဖြိုးတိုးတက်ရေးပါတီခေါ်ဒူလေးပါတီရဲ့ဥက္ကဋ္ဌဦးစီဖာလာလူကအခုလိုပြောပါတယ်
သူတွေကြတော့လေကျားလွတ်တော်ထဲမှာမဲတဲ့စည်းမပါတယ်ဥပမာလီစုတိုင်းတိုင်းရေးရစည်းမမပါတဲ့လူတွေတော့တွေ့ရတယ်ကိုလူမျိုးတွေကိုအခြေခံပြီးဖက်ရှိထားတဲ့တိုင်းရင်းသားပါတီတွေဆိုပို့သူ့တော်ပေါ့ဗျာအတိအကျကိုလူမျိုးတွေရဲ့မဲဆန္ဒမဲတွေကိုမျော်လင့်ပြီးတော့လုပ်နေတဲ့ကြားထဲမှာအဲမဲဆန္ဒရှိစည်းမပါမလားလို့ဖြေခွန်းရောက်ဖြစ်သွားရင်တော့အများကြီးညံ့တာတော့မဟုတ်ဘူးဗျာ
ကချင်ပြည်နယ်အတွင်းမှာနေထိုင်ကြတဲ့လီစုတိုင်းဒေသများစုဟာတိုင်းဒေသရဲ့ရဝန်ကြီးတနေရာစာအတွက်မဲထက်ဖို့စီရင်မှာပါဘူးလို့လဲသူကဆိုပါတယ်။ကချင်ပြည်နယ်အတွင်းမှာတော့လာမယ့်ယူကောက်ပွဲမှာဝင်ရောက်ရှင်ပြန်ကြမယ်ပါတီကတော့16ပါတီရှိတယ်လို့သိရပါတယ်။
ဆက်ပြီးတော့ချင်းပြည်နယ်အတွင်းမှာနိုင်ငံရဲ့ချမ်းမအလုံးလုံးနေကြတဲ့ချင်းလူဦးရေ9000လောက်ဟာမဲပေးစင်းထဲမှာပါရှိနေတဲ့ပေါ်ချင်းနိုင်ငံရေးပါတီတွေကနေမဲမတမ်းမှုဖြစ်ပွားမှာကိုစိုးရိမ်နေကြပါတယ်။ဒီအကြောင်းကိုတော့ကိုစလိုင်းကနေစုစည်းထားပြီးတော့နားဖောင်ကနေတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်။
ချင်းပြည်နယ်မှာမဲပေးပိုင်ခွင့်ရှိသူဦးရေ2000ခန့်ရှိနေပြီးအဲ့ဒီစည်းနွေထဲမှာတောင်းတဲ့ချီပြီးပြပယောက်နေတဲ့ချင်းလူမျိုးတွေရဲ့နာမည်တွေပါဝင်နေမှုဟာမဲမတမာမှုအတွက်စိုးရိမ်စရာကောင်းတယ်လို့ချင်းအမျိုးသားဒီမိုကရက်တစ်ပါတီ CNDP အတွင်းရေးမှူးစလိုက်ဂျဲကိုပစ်ထောင်းကပြောပါတယ်။
ဒီနေ့မှာတော်များများကတော့တင်းနဲ့ချီပြောင်းနိုင်ငံချက်သွားနေကြတာဦး။ဒီနေ့ခန္ဓာချက်နှစ်သိန်းခွေတောင်ချက်မှာတော်များများတောင်းကနန်းကဘောနော်နိုင်ငံချက်သွားတဲ့သူတွေရဲ့နေသိန်းတွေဖြစ်နေတယ်။တော့သူတို့ကိုယ်တိုင်နေသိန်းနိုင်မှာမဟုတ်တဲ့အဖြစ်ပေါ်ဆွဲနေတော့ဒါကတွေးကြတဲ့ဆက်ဖြစ်နေမှာကျွန်တော်တွေးနေတယ်။သူတို့မြေအနိုင်ရရှိခွင့်ရတဲ့လုံလုံးတဲ့မြေစာရွက်ပြတွေကိုမြေပြတွေကိုတော့
အခြေခံပြီးမဲမတမာမှုလှုပ်ဆောင်မှာကိုစိုးရိမ်နေတယ်လို့ပြောပါတယ
်လူနာမယ်ကမှန်တယ်မှတ်ပုံလေးကမှားတယ်အဲ့ဒီဟာမျိုးတွေကလည်းအများကြီးပဲဒီတော့ဒီနိုင်ငံသားသွားတဲ့လူဦးရေစီးရင်တွေကဒီမဲမတမာမှုထဲမှာဒါကစစ်နိုင်ရှင်အများဆုံးပဲဘူးတခုရှိကြကမဲယုံမှုကနေသူဒီလူကတော့မရှိဘူးမြန်မာပြည်မှာမရှိဘူးကိုစားလက်ထဲလို့ရတာမှမဟုတ်တာအဲ့ဒီဟာတွေသူတို့ပြက်ပြက်ကားကားပြောရဲမလားမပြောရဲမြဲရဲဘူးလားဆိုတစ်ချက်ရှိတယ်
ပြပရောက်ချင်းလူမျိုးတွေရဲ့နာမည်တွေမဲစည်းရင်းမှာပါဝင်နေတယ်ဆိုတဲ့အချက်ကဟုတ်မှန်ပေမဲ့ဒီကိစ္စကြောင့်ရွေးကောက်ပွဲမှာမဲမတမာမှုမဖြစ်နိုင်ဘူးလို့ချင်းပြည်နယ်ရွေးကောက်ပွဲအရာရှိဦးလိန်ကျော်ကပြောပါတယ
်။ဒါကြောင့်အစိုးရကျင်းပကြတယ်ရပါတယ်။သွားတဲ့လူတွေမဲစည်းထဲမှာပါတယ်။မတမာမှုမဖြစ်နိုင်ဘူးဆိုတော့ကျွန်တော်တို့ကတော့အမှားကန်။ဘာလို့လဲဆိုတော့တရောက်တဲ့နေမှာသူတွေကျွန်တော်တို့ရဲ့ရွေးကောက်ပွဲဒီပြင်းပြင်းရာတွေရဲ့မဲယုံမှုတွေရဲ့ရည်ရွယ်ကော်မရှင်တွေရဲ့သုံးမဲ့တရားစီရင်မှာတော့မတမာမှုကတော့ဖြစ်နိုင်
ချင်းပြည်နယ်မှာမဲယုံအရေးအတွက်ဟာ1031ယုံရှိနေပြီးမဲပေးပိုင်ခွင့်ရှိသူဦးရေက23,384ဦးရှိတယ်လို့ချင်းပြည်နယ်ရွေးကောက်ပွဲအရာရှိဦးလိန်ကျော်ကပြောပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
မြန်မာအစိုးရနဲ့ NCA အပြစ်ရက်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တို့ဟာအပြစ်ခံရစီးလုပ်ပြီးတဲ့နောက်ပိုင်းဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတော်ကိုဘယ်လိုတိဆောက်မလဲဆိုတဲ့အလို့ယုံဆွေးနွေးပွဲတစ်ရက်ကိုထိုင်းနိုင်ငံမှာကျင်းပခဲ့ပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
ကဲပါ네ဆက်သတင်းတောက်တွေစုစည်းတင်ပြထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOE ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခင်ဗျာ
ရေဒီယိုမြန်မာဝိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်ဒီနေ့ကို나ယူဝက်စာစီတုံ့ညင့်ထုတ်လွှင့်ပေးသွားမှာပါညနေ6နာရီခွဲကနေ9နာရီအစီအစဉ်အစားညနေ6နာရီကနေ9နာရီအထိတနားရီကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းနိုင်ဝက်စာတိုးမြင့်ပြီးတော့ဒီနေ့ကိုတနားရီကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia Set 7 ဂျူလူကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။
ဗီဒီယိုရဲ့တောက်ကြနေမနက်ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။အိမ်နောက်တက်နှုတ်သေးတဲ့မိသားစုတစုမှာမိခင်တယောက်တေဆုံးသွားရင်အဲ့ဒီမိသားစုတော့ကန်ဆိုးတာပဲဖြစ်ပါတယ်။မိခင်တယောက်ကလေးမွေးပွားချိန်မှာတေဆုံးသွားရင်အဲ့ဒီမွေးကင်းစကလေးငယ်ရဲ့အသက်ရှင်နိုင်ခွင့်အခွင့်အလမ်းဟာဆယ်ဆလောက်ကျဆင်းသွားပါတယ်။အဲ့ဒီကလေးငယ်နဲ့သူ့ရဲ့မွေးချင်းညီအကိုမောင်နှမတွေအတွက်ကျန်းမာရေးစောင့်ရှောက်မှုနဲ့ကြောင်းနေနိုင်တဲ့အခွင့်အလမ်းသိရှိမှာမဟုတ်သလိုမိသားစုတစ်ခုလုံးအတွက်လည်းစီးပွားရေးကြက်တဲမှုပိုးပြီးရင်ဆိုင်ရွယ်ရှိပါတယ်။အချိန်နှစ်မိနစ်တိုင်းလိုလိုမှာကိုဝန်ဆောင်နေစဉ်ဒါမှမဟုတ်ကလေးမွေး ပွားစဉ်အတွင်းမှာမိခင်တယောက်နှုံးလောက်တည်ဆုံမှုရှိပါတယ်။တည်ဆုံမှုရဲ့ထက်ဝက်ကျော်ကိုအာဖရိကဆဟာရာသဲကန်ဒရာတောင်ပိုင်းမှာတွေ့ရပါတယ်။ဒါကြောင့်မိခင်တွေရဲ့အသက်ကိုကယ်တင်နိုင်ဖို့အတွက်ဆိုပြီးမိခင်တွေကိုကူညီပေးတဲ့အဖွဲ့အစည်းတွေဖြစ်ကြတဲ့ Every Mother Counts အဖွဲ့, Mac for Mothers, တိပုတ်ကလအဖွဲ့, American သားဖွားမိရကောလိပ်တို့နဲ့အတူ American နဲ့ Norway ဆွေရတို့ပူးတွဲပြီးတော့ Saving Mother Giving Life ဆိုတဲ့အစီအစဉ်တရားကို2012ခုနှစ်ဇွန်လမှာစတင်လှုပ်ဆောင်ခဲ့တာပါ Saving Mothers Giving Life ဟာကလေးမွေးဖွားစဉ်နဲ့ကိုဝန်ဆောင်စဉ်မျိုးသမီးတွေအသက်အန္တရာယ်စိုးရိမ်ပွေရာရှိတဲ့နေရာတွေကကျန်းမာရေးစောင့်ရှောက်မှုတိုးတက်ကောင်းမွန်ဖို့နဲ့မိခင်သေပြောက်နှုန်းတဝက်အထိကျဆင်းသွားအောင်လှုပ်ဆောင်ပေးတဲ့ငါးနှစ်တာအစီအစဉ်တစ်ခုဖြစ်ပါတယ်။ဒီအစီအစဉ်ကိုယူဂန္ဒါနိုင်ငံနဲ့ဇမ်ဘီယာနိုင်ငံတွေထဲကမြို့နယ်၄မြို့နယ်မှာစတင်အကောင့်တွေဖော်လှုပ်ဆောင်နိုင်ခဲ့ပါတယ်။အမျိုးသမီးတွေကလေးမွေးချိန်မွေးဖွားနေတုန်းနဲ့မွေးဖွားပြီးပထမ48နာရီအတွင်းကာလတွေမှာမိခင်တည်ဆုံမှုဟာ3ပုံ2ပုံလောက်ရှိတတ်ပြီးမွေးကင်းစကလေးငယ်တည်ဆုံနှုန်းထက်ဝက်လောက်ရှိတတ်ကြလို့ဒီအချိန်တွေအတွက်ဦးစားပေးလှုပ်ဆောင်တာဖြစ်ပါတယ်။အစောပိုင်းအစီရင်ခံစာတွေရဲ့ဖော်ပြချက်အရအဲ့ဒီအစီအစဉ်ဟာအောင်မြင်မှုရှိတာမို့2014ခုနှစ်မှာဇမ်ဘီယာနိုင်ငံထဲကမြို့နယ်12ခုမှာထပ်မံတိုးချက်လှုပ်ဆောင်နိုင်တယ်လို့ယူဂန္ဒါနိုင်ငံထဲကမြို့နယ်6ခုမှာလည်းတိုးချက်လှုပ်ဆောင်နိုင်ခဲ့ပါတယ်။အခုဆိုရင်အဲ့ဒီအစီအစဉ်ကချမှတ်ထားတဲ့အတိုင်းအတာရဲ့တဝက်အထိလှုပ်ဆောင်နိုင်တယ်လို့ရက်လတွေကလည်းအမကန်ကောင်းမွန်နေပါတယ်။ဒီအစီအစဉ်စတင်လှုပ်ဆောင်တဲ့အချိန်ကစပြီးယူဂန္ဒါနိုင်ငံမှာဌာနဆိုင်ရာစီးရင်ရမိခင်အသေးပြောင်းနှုန်း45ရာခိုင်နှုန်းအထိကျဆင်းသွားခဲ့တယ်လို့အားကောင်းတဲ့သင်တန်းပေးမှုနဲ့ပညာပေးလှူရှာမှုတွေကြောင့်လည်းလူမှုအတိုင်းဝိုင်းထဲမှာ47ရာခိုင်နှုန်းအထိကျဆင်းသွားပါတယ်။ကိုယ်ဝန်ဆောင်မိခင်တည်ဆုံမှုနဲ့ပတ်သက်တဲ့ဌာနဆိုင်ရာစီးရင်ကတော့ဇမ်ဘီယားနိုင်ငံကစေယုံတွေစေကန်းတွေကိုဆူလိုတာဖြစ်ပြီးတတ်မှတ်မြွတ်နယ်တွေမှာ53ရာခိုင်နှုန်းကျဆင်းသွားခဲ့တာဖြစ်ပါတယ်။အရင်တုန်းကဆေးရုံဆေးကန်းတွေကိုကလေးမွေးဖို့လာသူ63ရာခိုင်နှုန်းပဲရှိပေမဲ့အခုအစီအစဉ်ကြောင့်ရာနှုန်း90လောက်ထိရှိလာပြီဖြစ်ပါတယ်။ဒီလိုအောင်မြင်တဲ့ရလတွေကြောင့်အခုဆိုရင်ကဘာမှာမွေးကင်းစကလေးငယ်4ပုံ2ပုံတည်ဆုံပြီးမိတွင်းမိခင်တေပြောက်နှုန်း14ရာခိုင်နှုန်းရှိတဲ့နိုင်ဂျီးရီးယားနိုင်ငံမှာဒီပူးရဲလုပ်ငန်းအစီအစဉ်ကိုတိုးချဲ့လှုပ်ဆောင်နေပါတယ်။နိုင်ဂျီးရီးယားရှစ်တောင်ပိုင်းပြည်နယ်ဖြစ်တဲ့ Cross River ပြည်နယ်မှာအဓိကထားလှုပ်ဆောင်မှာပါ။ကလေးမွေးဖွားစဉ်အသက်ရှင်နေနိုင်ခွင့်ဟာကံတမာကြောင့်ဒါမှမဟုတ်နေထိုင်တဲ့နေရာဒေသကြောင့်ဒါမှမဟုတ်ကို့မှာငွေကြေးဘလောက်ရှိတယ်လဲအပေါ်မှာမူတည်တာမဟုတ်ပါဘူး။ဒါကိုလက်တွေ့အကောင့်ထည့်ဖော်နိုင်ဖို့ကျွန်တော်တို့အတူတကွလက်တွဲလှုပ်ဆောင်နိုင်ပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။ဒါကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်သားဖြစ်ပြီးတော့ VOE ရဲ့သဘောထားအမြင်မဟုတ်တဲ့အကြောင်းပြောကြလို့ပါတယ်။အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းမှာသတင်းအကျဉ်းချုပ်ကိုမတ်နန္ဒချန်ကကြေညာပါမယ်ခင်ဗျာ
။လေမော်လိုက်ပါလာသူခီးတဲ့တွေနဲ့လေရင်အမှုရန်စုစုပေါင်း224ဦးစလုံးသေဆုံးခဲ့ရတဲ့အီဂျစ်နိုင်ငံဆိုင်တိုင်းကျွန်းဆွယ်ပေါ်မှာပြီးခဲ့တဲ့တစ်ပတ်ကပြတ်ကျခဲ့တဲ့ရုရှားခီးတဲ့တင်လေရင်ဟာဘုံပေါက်ကွဲမှုကြောင့်တေချာပေါက်ဖြစ်နိုင်တယ်လို့သူထင်တဲ့အကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။ကျွန်တော်တို့အတိအကျတစုံတရာထုတ်ဖော်မပြောခင်မှာကျွန်တော်တို့ရဲ့စုံစမ်းစစ်ဆေးသူတွေနဲ့ထောက်လန်းရေးအတိုင်းဝိုင်းကနေဘာဖြစ်ခဲ့တယ်ဆိုတာကိုအချိန်အများကြီးပေးပြီးစုံစမ်းနေပါတယ်လို့လည်းကြာသပတေးနေ့ကကိုင်ရိုရေဒီယိုကိုသမ္မတအိုဘားမားကပြောကြားခဲ့တာဖြစ်ပါတယ်။ဒါပေမဲ့လေရင်ပေါ်မှာဘုံပါသွားတာတေချာပေါက်ဖြစ်နိုင်ခြင်းများတယ်လို့လည်းသူကပြောဆိုခဲ့ပါတယ်။အလားတူပြည်ထောင်စုဝန်ကြီးချုပ်ဒေးဗစ်ကမရွန်ကလည်းဘုံပေါက်ကွဲမှုကြောင့်ဖြစ်နိုင်ခြင်းပိုများတယ်လို့ယုံကြည်တဲ့အကြောင်းကိုပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာလာမယ့်တနင်္ဂနွေနေ့ကျင်းပမယ့်ရွေးကောက်ပွဲတွေလွတ်လပ်မျှတမှုရှိမရှိအမေရိကန်ပြည်ထောင်စုကအနီးကပ်စောင့်ကြည့်ဖို့ပြင်ဆင်ထားတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။အမေရိကန်သံအမတ်ကြီးဒရက်မစ်ချဲတန်ယုံဝန်ထမ်းတွေအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီလက်ထောက်အကြီးအကဲဂျိုနာသန်စတိုင်ဗာစ်နဲ့ကွန်ဂရက်လွှတ်တော်ကတာဝန်ရှိသူတွေဟာရွေးကောက်ပွဲကာလတစ်လျှောက်စောင့်ကြည့်အကဲခတ်သွားကြမှာဖြစ်တဲ့အကြောင်းကြာသပတေးနေ့ကအမေရိကန်နိုင်ငံခြားရေးဌာနပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာရှိတဲ့အမေရိကန်တန်ယုံအနေနဲ့ဥရောပသမဂ္ဂကာတာစင်တာနဲ့လွတ်လပ်တဲ့ရွေးကောက်ပွဲဖြစ်မြောက်ရေးအာရှကိုရက်တို့အပါအဝင်နိုင်ငံတကာကအကဲခတ်အဖွဲ့တွေကကိုယ်စားလှယ်တွေနဲ့လည်းဆက်လက်ပြီးအနီးကပ်လက်တွဲပြီးတော့ရွေးကောက်ပွဲကိုစောင့်ကြည့်သွားမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။
သတင်းအကျဉ်းချုပ်ကိုမတ်နနာချန်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်အစီအစဉ်ထုတ်လုပ်ရင်းမှုကဒေါခင်မျိုးသက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ဇီးနတ်ဖြစ်ပါတယ်ခင်ဗျာ။ VOA American တာမနက်ဖတ်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးကြတာဖြစ်ပါတယ်။ VOA ကိုနားဆင်အားပေးကြတဲ့တော်တော်ရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.